Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ2020ပြည့်နှစ်နိုဝင်ဘာလ19ရက်ဇာတာပတိနေ့မနက်ခင်း VOA ရဲ့အစီအစဉ်လေးကိုစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုယာယီအဖြစ်ပြောင်းလဲထုတ်လွှင့်နေပါတယ်အခုရင်ဆုံးနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကျွန်တော်ညံဝင်းအောင်နဲ့ကိုအောင်မြတ်သူတို့ကပြောပြသွားမှာပါအမေရိကန်အောက်လွှတ်တော်ဒီမိုကရက်အမတ်တွေကလက်ရှိအောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကိုဥက္ကဋ္ဌအဖြစ်ဆက်ပြီးနောက်ထပ်နှစ်နှစ်သက်တမ်းတိုးတောင်းဝင်ယူနိုင်ဖို့ပြန်လည်အဆိုပြုလိုက်ပါတယ်။ဇန်နဝါရီလမှကျင်းပမယ့်အောက်လွှတ်တော်သက်တမ်းစတင်တဲ့အခါဒီအဆိုပြုချက်ကိုတရားဝင်အတည်ပြုကြမှာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ရည်ရွယ်ထားတဲ့အစီအစဉ်တွေအတည်ပြုနိုင်ရေးပြဲကန်ရမှာတော့ခံယူချက်သဘောထားကွဲလွဲတာတွေရှိနိုင်တာကြောင့်နန်စီ ပီလိုစီအနေနဲ့အများစုတွေကလူနည်းစုကိုပဲဥဆောင်နိုင်ပွဲရှိပါတယ်။ဗိုလ်ထုနေ့ကအောက်လွှတ်တော်ဒီမိုကရက်အမတ်တွေကကယ်လီဖိုးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အမတ်ဖြစ်တဲ့နန်စီ ပီလိုစီကိုဥက္ကဋ္ဌဖြစ်တင်ပင်မရှိအဆိုပြုကြေညာလိုက်ကြတာပါကိုဗစ်ကာယောဂါကြောင့်ဒီမိုကရက်အမတ်တွေကပထမဆုံးအနေနဲ့အွန်လိုင်းကနေမဲပေးပြီးခေါင်းဆောင်ကိုရွေးချယ်ကြတာဖြစ်ပါတယ်အောက်လွှတ်တော်ဒီဥက္ကဋ္ဌစတန်လီဟိုယာနဲ့ပါတီတတိယခေါင်းဆောင်ဂျင်ကလီဗန်တို့ကိုလည်းပြန်လည်ရွေးချယ်အဆိုပြုလိုက်ကြပါတယ်အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးလွှတ်တော်ဥက္ကဋ္ဌဖြစ်ခဲ့တဲ့နန်စီ ပီလိုစီကဒီမိုကရက်တစ်ပါတီအတွင်းစီးရုံးညီညွတ်ကြဖို့ဆော်ဩတဲ့စာတစ်စောင်ဒီသတင်းပတ်တဲ့ပေးပို့ခဲ့ပါတယ်ခင်ဗျာအီရန်နိုင်ငံကမြေအောက်စစ်ရုံတွေမှာယူရေနီယံဗဟုကွာဆက်တပ်ဆင်မှုလုပ်ငန်းတွေစတင်နေတာသိကြကြောင်းကုလသမဂ္ဂအနုမြူစွမ်းအင်အေဂျင်စီ IAEA ကတည်ပြုလိုက်ပါတယ်။ဒါပေမဲ့အီရန်နိုင်ငံကတော့နိုင်ငံရဲ့ယူရေနီယံတပ်ဆင်တဲ့စွမ်းဆောင်ရည်ဟာအလုံးချုံကြည့်ရင်တိတိတသာတိုးလာတာမရှိဘူးလို့ညင်းဆိုပါတယ်။ဗဟုကွာဆက်184ခုကိုအီရန်နာဒန်စ်နျူကလ িয়ার စစ်ရုံရဲ့နေရာအစ်တစ်ခုတည်းရွှေ့ပြောင်းလိုက်ပြီးလုပ်ငန်းတွေကိုမကြခင်ကစတင်လည်ပတ်နေပြီလို့ IAEA ညွှန်ကြားရေးမှူးချုပ်ကရိုစီကဗီယက်နမ်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဒါဟာ JCPOA ခေါ်2015တုန်းကအင်အားကြီးနိုင်ငံတွေနဲ့ပူးတွဲလက်မှတ်ထိုးခဲ့တဲ့ Inter-Nuclear သဘောတူစာချုပ်ကိုချိုးဖောက်လိုက်တာဖြစ်တယ်လို့ဆိုပါရယ်။ Iran ရဲ့အခုအစီအစဉ်ဟာ Uranium တပ်ဆင်ရေးပမာဏအများကြီးထုတ်နိုင်ဖို့အလားအလာနည်းတာကိုသတိပြုမိကြောင်း Mr. Grossi ကပြောပါရယ်။2018တုန်းကသမ္မတဒိုနယ်ထရန့် Iran Nuclear သဘောတူစာချုပ်ကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးနောက်ပိုင်းအီရန်ကလည်းနျူကလ িয়ার သဘောတူညီချက်တွေကိုချိုးဖောက်မယ်လို့ပြောင်ပြောင်လေးလေးကြေညာထားတာပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့အီရန်နျူကလ িয়ার အရေးညှိနှိုင်းတာတွေပြန်လုပ်ဖို့စိတ်ဝင်စားတယ်လို့အလေးနဲ့ပြောဆိုထားကြောင်းနယူးယောက်တိုင်းစ်သတင်းစာမှာရေးသားဖော်ပြပါတယ်ဂျာမနီနိုင်ငံမှာကိုဗစ်ကာယောဂါကာကွယ်ထိန်းချုပ်ဖို့အတွက်အစိုးရရဲ့လုတ်ပိုင်ခွင့်ဥပဒေတရက်ကိုဂျာမနီအထက်နဲ့အောက်လွှတ်တော်နေရာစလုံးကအတည်ပြုပြဋ္ဌာန်းလိုက်ပြီးနောက်ထောင်ချီတဲ့ပြည်သူတွေဟာဘာလင်မြို့တော်မှာဗုဒ္ဓနေ့ကဆန္ဒပြကန့်ကွက်ခဲ့ကြပါတယ်ဒါဟာဂျာမန်ဝန်ကြီးချုပ်အင်္ဂလာမှာကဲဦးဆောင်တဲ့အစိုးရကပုံမတင်ချက်တဲ့တားမြစ်ချက်တွေလှုပ်ဆောင်နိုင်အောင်လုပ်ပိုင်ခွင့်အာဏာပုံပေးလိုက်တယ်လို့ဖြစ်သွားစေတာကြောင့်အခုလိုဆန္ဒပြကြတာဖြစ်တယ်လို့ဆိုပါတယ်အခုပြဋ္ဌာန်းလိုက်တဲ့ဥပဒေအရလူတွေကိုခတ်ခုတ်ခွာနေခိုင်းတာနှာခေါင်းစီးမဖြစ်မနေတတ်ခိုင်းတာလူမြင်ကွင်းမှာအရက်တောက်တာကိုတားမြစ်တာအာဂလာပွဲတွေရဆိုင်တာမျိုးဈေးဆိုင်တွေပိတ်ခိုင်းတာမျိုးအထိပေါင်းဝင်ပါတယ်ဂျာမနီနိုင်ငံကကိုဗစ်ဒုတိယလှိုင်းကိုကင်တွယ်ရမှာအကန့်အသတ်နဲ့ပြည်ပင်တားဆီးတဲ့အစိုးရရဲ့နောက်ဆုံးလျှောက်ရောက်ကိုဂျာမနီနိုင်ငံသားအများစုကလက်ခံပေမဲ့လူနည်းစုလက်ရရင်ဝါဒီတွေကတော့ဒီဥပဒေအစ်စ်ကအစိုးရလုပ်ပိုင်ခွင့်ကိုပိုပေးတယ်ဆိုပြီးဝေဖန်နေပါတယ်။ပါလီမန်တို့ကပါလီမန်အဆောက်အုံအရှိပိုင်းဝင်အစိုးရရုံးရှိတွေမှာဆန္ဒပြကန့်ကွက်တာတွေဇက်တိုက်ပြုလုပ်ဖို့ပြင်ဆင်နေတာကိုလည်းလုံခြုံရေးအကြောင်းပြချက်နဲ့တားမြစ်ထားပါတယ်။ဗိုလ်ထုနဲ့တရားထဲမှာတင်ဂျာမနီနိုင်ငံမှာကိုဗစ်ကူးစက်အတည်ပြုလူနာသစ် 18,500 ကျော်တိုးလာပါတယ်။အခုချိန်ထိဆိုရင်ဂျာမနီနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူစုစုပေါင်း13,000ကျွဲလောက်ရှိပြီးကိုဗစ်ကြောင့်တည်ဆုံးသူ13,100ကျော်ရှိနေပါတယ်ခင်ဗျာကျေရုရှားအီရန်နဲ့မြောက်ကိုရီးယားနိုင်ငံအစိုးရတွေကကြောတောက်နောက်ခံပေးထားတဲ့အဖွဲ့တွေဟာကနေဒါနိုင်ငံကိုစိုက်ဘာရာဇဝတ်မှုကျူးလွန်ဖို့အဓိကချိန်ချောင်းနေတယ်လို့ကနေဒါနိုင်ငံကပထမဆုံးအချိန်ဗုဒ္ဓနေ့မှာဆွဆွဲပြောဆိုလိုက်ပြီးကနေဒါရဲ့လျှက်စစ်ဖြန့်ဖြူးရေးလမ်းကြောင်းပြတ်တောက်သွားအောင်ကြိုးပမ်းလာနိုင်တယ်လို့စိုးရိမ်မိကြောင်းပြောပါတယ်အဲ့ဒီ၄နိုင်ငံဟာကနေဒါနိုင်ငံကိုမဟာဗျူဟာရအကြီးမားဆုံးချိန်ချောင်းနေတဲ့အတွက်ဆိုရင်ရတယ်လို့ကနေဒါနိုင်ငံရဲ့ CSE ခေါ်မြို့သားထောင်လိုင်းရေးအေဂျင်စီကတတိပေးလိုက်တာပါအစိုးရကကြောတောနောက်ခံပေးထားတဲ့အင်တာနက်ဆိုင်ပါလှုပ်ရှားမှုတွေဟာရေပြည်အားဖြင့်စံပြရှုပ်ထွေးလွန်းတယ်လို့ CSE အေဂျင်စီရဲ့နိုင်ငံတော်ဆိုင်ပါချင်းချောင်းမှုများလေးလာရေးဒုတိယအစီရင်ခံစာမှာဖော်ပြပါတယ်လွန်ခဲ့တဲ့နှစ်နှစ်ကစလို့ကနေဒါနဲ့တရုတ်နိုင်ငံကြားဆက်ဆံရေးတိတိတသာကြာဆင်းခဲ့တယ်လို့ရုရှားနိုင်ငံကလည်းကနေဒါကပြင်းထန်တဲ့ဝေဖန်မှုတွေထုတ်ခဲ့ပါတယ်2018ခုနှစ်ကထုတ်ပြန်တဲ့ CIC ချောင်းလန်းကြီးရဲ့ပထမအစီရင်ခံစာထဲမှာတော့ စိုက်ဘာရာဇဝမှုလှုပ်ရှားသူတွေဟာနိုင်ငံခြားအခြေဆိုင်အဖွဲ့တွေလို့သာဖော်ပြခဲ့ပေမဲ့ပြီးခဲ့တဲ့ဇူလိုင်လတည်းအမေရိကန်ဗီဒီယိုနဲ့ပူးတွဲပြီးရုရှားကျော်တော်နောက်ခံပေးထားတဲ့ဟက်ကာတွေဟာကိုဗစ် -19 ကာကွယ်ဆေးနဲ့ပတ်သက်တဲ့အချက်လက်တွေဝင်ရောက်ခိုးယူဖို့ကြိုးပမ်းခဲ့တယ်လို့ပူးတွဲပြီးဆွဆွဲခဲ့တာပါ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.73 ညဒိုင်းနိုမီတာ40 kHz 9.73 ညဒိုင်းနိုမီတာ57 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOA American တန်ကစတမရင်းနေ့မနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ရောဂါကူးစက်သူ1592ဦးထပ်တိုးပြီးသေဆုံးသူက25ဦးထပ်တိုးတဲ့အကြောင်းဂျမရီနဲ့အားကစားဝန်ကြီးဌာနရဲ့ဗုဒ္ဓဦးနေည၈နှစ်ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။မနေ့ကထုတ်ပြန်ချက်ပါသေဆုံးသူတွေထဲမှာ23ဦးကနောက်ခံရောဂါအခံရှိသူတွေဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။တက်ကွဲနမူနာပေါင်း 12,232 ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးအနည်းကဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း 95,314 ခုရှိသွားပြီဖြစ်ပါတယ်။သေဆုံးသူအရေအတွက်က 1,650 ဦးရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့ 93,322 ဦးရှိသွားပါပြီ။မနေ့ညထုတ်ပြန်ချက်မှာဆေးရုံစင်ကွင်ရရှိသူအရေအတွက် 490 ဦးရှိတယ်လို့ဖော်ပြထားတာကြောင့်ဆေးရုံကစင်ကွင်ရရှိသူစုစုပေါင်း 54,964 ဦးရှိသွားပြီဖြစ်ပါတယ်။နေ့စဉ်ထုတ်ပြန်ချက်မှာဆေးရုံစင်ကွင်ရသူအရေအတွက်တထောင်အောင်ရောက်လာတာရက်နေငယ်ရှိပြီဖြစ်တယ်လို့ဒီကနေ့ဆေးရုံစင်ကွင်ရသူအရေအတွက်ကတော့မားရတော့မရှိခဲ့ပါဘူးကမ္ဘာတဝန်းမှာကိုဗစ်ရောဂါပြန့်နှံ့မှုနဲ့ကူးစက်မှုတွေတက်မသွားသေးပဲအမေရိကန်ဥရောပနဲ့အာရှနိုင်ငံအများပြားမှာဆက်ပြီးတိုးနေစေဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းရောဂါပိုးကူးစက်သူအရေအတွက်ပိုပြီးတိုးလာနိုင်တယ်ဆိုတာသက်ဆိုင်ရာတာဝန်ရှိသူအသီးသီးကသတိပေးထားပြီးရောဂါပိုးကူးစက်မှုကိုတားဆီးနိုင်မှုအတွက်ပိတ်ပင်ကန့်သတ်ချက်တွေလည်းဆက်ပြီးချမှတ်ထားပါတယ်ရိုဟင်ဂျာတွေနေရာပြန်နိုင်မဲ့ရက်ကိုသတ်မှတ်ပေးရေးမြန်မာအစိုးရကိုဖိအားပေးတောင်းဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီး AK Abdul Momen ကအင်ကာနေမှာပြောကြားလိုက်ပြီးမြန်မာအစိုးရကိုဖိအားပေးဖို့အတွက်မိတ်ဆွေနိုင်ငံတွေကိုလည်းတောင်းဆိုသွားမယ်လို့ပြောပါတယ်။ရိုဟင်ဂျာတွေဘယ်နေ့ကစပြန်နိုင်မယ်ဆိုတဲ့ရက်ကိုမြန်မာအစိုးရအသစ်အနေနဲ့သတ်မှတ်ပေးဖို့တောင်းဆိုမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကဒီလူတွေကိုပြန်ပို့ပေးဖို့အစဉ်သက်ရှိနေတယ်လို့ဝန်ကြီးမိုမန်ကပြောတာကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးသွားပြီဖြစ်တာမို့ရိုဟင်ဂျာတွေပြန်ပို့ပြီးမြန်မာအစိုးရကိုဖိအားပေးလှုပ်ဆောင်သွားမယ်လို့ဘင်္ဂလားဒေ့ရှ်ရဲ့မိတ်ဆွေနိုင်ငံတွေဖြစ်တဲ့တရုတ်ဂျပန် EU နဲ့ UK စတဲ့နိုင်ငံတွေကပြောကြောင်းလဲဝန်ကြီးမိုမန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရောက်နေတဲ့ရိုဟင်ဂျာတွေမြန်မာပြည်ဘက်ကပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်တရုတ်မြန်မာသုံးပွင့်ဆိုင်လမ်းစဉ်တစ်ခုကိုလည်းချမှတ်ဆောင်ရွက်နေရလို့ဝန်ကြီးမိုမန်ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တသိန်းလောက်ကိုတရှန်ချာကျွန်းကိုပို့မဲ့အစီအစဉ်ဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းဒါပေမဲ့သူတို့ကိုဘယ်နေ့မှအပိသက်ပို့မြင့်မယ်ဆိုတာကိုမဆုံးဖြတ်ရသေးကြောင်းဝန်ကြီးမွန်မန်ကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရပြနိုင်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းနဲ့ပူးပေါင်းဆောင်ရွက်နေသလိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းနားလည်မှုစာချုပ်တော်လက်မှတ်ရေးချိုးတော်ကြီးဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ဟာအိန္ဒိယအာဖဂန်နစ္စတန်နိုင်ငံကိုအခုကြာသပတေးနေ့မှာတွားရောက်မှာဖြစ်ပြီးစီဘွားရေးပူးပေါင်းဆောင်ရွက်မှုနဲ့အာဖဂန်ပြည်တွင်းစစ်အဆုံးသတ်ရေးတို့အတွက်အမေရိကန်ကျော်ရောင်းနောက်ခံပေးထားတဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဆွေးနွေးပွဲရှိရလို့ပါကစ္စတန်အရာရှိတွေကပြောပါတယ်။မယုံကြည်မှုတွေတန်တရားတွေကြောင့်ကာလရှိကြာနှစ်နိုင်ငံဆက်ဆံရေးအဆင်မပြေဖြစ်လာခဲ့ပြီးနောက်ဆက်ဆံရေးအနေငယ်ပြန်ကောင်းစားပြုလာတဲ့အချိန်မှာအာဖဂန်နစ္စတန်သမ္မတအာရှက်ဂန်နီရဲ့ဖိတ်ကြားချက်အရဝန်ကြီးချုပ်တာဝန်ယူပြီးနှစ်နှစ်အကြာမှာအမေရိကန်အနေနဲ့အာဖဂန်နစ္စတန်ကိုပထမအဆုံးအကြိမ်ချစ်ကြည်ရေးသွားရောက်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ခန်ရဲ့ခီးစဉ်ဖြစ်မလာခင်နှစ်ပတ်ထိတ်တန့်အရာရှိတွေအပြန်အလှန်တွားရောက်လက်ပတ်မှုတွေရှိခဲ့တာကြောင့်နှစ်ပတ်တင်းမမှုတွေရောကျလာတဲ့အပြင်စီးပွားရေးအပူပေါင်းဆောင်ရွက်မှုတွေလည်းတိုးမြင့်မှုဖြစ်လာခဲ့လို့အရာရှိတွေကပြောပါတယ်။နှစ်နိုင်ငံအကြားကီလိုမီတာ1600ကျော်ရှည်လျားတဲ့နယ်နိမိတ်ထိစပ်မှုတွေရှိနေသလိုပါကစ္စတန်နဲ့ဝင်ပြီးနယ်စပ်ပြတ်ကျော်အဖြတ်လုပ်ငန်းတွေလှုပ်ဆောင်တဲ့စစ်သွေးကြွတွေကိုအာဖဂန်နစ္စတန်ကသူ့နိုင်ငံအတွင်းလက်ခံလာတယ်လို့ပါကစ္စတန်ဘက်ကဆွတ်ဆွဲပြောဆိုနေတာပါ။အယ်ဆာဗာဒေါနိုင်ငံကိုပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းအဝတာဟာနီကရာဂွာနိုင်ငံကိုဝင်ရောက်တိုက်ခတ်ချိန်မှာတော့အပူပိုင်းမုန်တိုင်းအဖြစ်အားပြော့လာပေမဲ့လေတိုက်နှုန်းပြင်းပြီးမိုးသီးတန့်စွာရွာသွန်းဆဲဖြစ်ပါတယ်။အမေရိကန်မျိုးသားဟာရီကိန်းစင်တာကနောက်ဆုံးထုတ်ပြန်ခဲ့တဲ့သတင်းအရမုန်တိုင်းဟာအယ်ဆာဗာဒေါမျိုးတော်ဆန်ဆာဗာဒေါအနောက်ဘက်ခြမ်းကိုဖြတ်သန်းတိုက်ခတ်ပြီးနောက် အခုကလိပိယာနဲ့ရေဝုန်အနေနဲ့ပဲရှိတော့တယ်လို့ဆိုပါတယ်။အင်အားပြင်းထန်ခဲ့တဲ့မုန်တိုင်းတစ်ခုဖြစ်နေနဂရကောင်ကိုလည်းဝင်ရောက်တိုက်ခိုက်ကြတာမို့အခုအခါမုန်တိုင်းရဲ့အကျဉ်းချံဖြစ်တာရှိနေတော့တယ်ဆိုပေမဲ့လည်း Honduras, Nicaragua နဲ့ Guatemala တို့မှာမြေပြိုမှုတွေနဲ့ရေကြီးမှုတွေကိုဇာတာပရိနေဒီကြုံရနိုင်တယ်လို့သတိပေးထားပါတယ်။နဂရကောင်နိုင်ငံအရှေ့မြောက်ဘက်ကမ်းခြေကိုပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်း Hurricane Eta ဝင်ရောက်တိုက်ခိုက်ခဲ့တဲ့လမ်းကြောင်းနဲ့ကီလိုမီတာအနည်းငယ်လောက်သာကွာဝေးတဲ့နေရာကိုတရင်းလာနေက Hurricane Edwarda ဝင်ရောက်တိုက်ခိုက်ခဲ့တာပါ။အဝတားအင်မတန်အားပြင်းပြီးဖြစ်စီဆုံးရှုံးမှုတွေများတဲ့အဆင့်ငါးရှိတဲ့မုန်တိုင်းကြီးဖြစ်ပါတယ်။မုန်တိုင်းကြောင့်ထောင်ပေါင်းများစွာသောဒေသခံတွေဟာပြင်ပကပ္ပနဲ့အဆက်အသွယ်ပြတ်တောက်ခဲ့သလိုထောင်ပေါင်းများစွာလည်းအိုးအိမ်ဆုံးခွာထွက်ပြေးကြရပါတယ်။နီကရာဂွာနိုင်ငံအတွင်းမြစ်တစ်ခုကိုဖျက်ကူးဖို့ကြိုးစားတဲ့ကလင်းငယ်နှစ်ဦးပါဝင်မုန်တိုင်းကြောင့်ဒေသတွေမှာလူအနည်းဆုံး9ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ Hurricane Edwarda ဟာ2010ခုနှစ်အတွက်အတ္တနလီသမုဒ္ဒရာကဖြစ်ပေါ်တဲ့မုန်တိုင်းရာသီအတွင်းနာမည်ပေးရတဲ့30ခုမြောက်မုန်တိုင်းဖြစ် American မျိုးသားမိုးလေဝသဌာနကမှတ်တမ်းတင်ထားတဲ့မုန်တိုင်းတစ်ခုလည်းဖြစ်ပါတယ်။မုန်တိုင်းရာသီဟာနိုဝင်ဘာလ30ရက်နေ့မှာသက်တမ်းကုန်ဆုံးမှာဖြစ်ပါတယ်။ကျသပရိနေနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရမှာပါ
NLD ပါတီအနေနဲ့ခေတ်ဆက်ဆက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခကိုနိုင်ငံရေးညီးနဲ့အပြေရှာဖို့ဆုံးဖြတ်ထားကြောင်းအဖွဲ့ချုပ်ကထုတ်ပြန်လိုက်သလိုပြည်တွင်းငြိမ်းချမ်းရေးအတွက်အားလုံးပါဝင်ကြဖို့တိုင်းဒေသပါတီတခုချင်းစီကိုစာပို့ထားပြီးဒီအပေါ်မှာအပြုသဘောဆောင်တဲ့သဘောထားတွေနဲ့တုံ့ပြန်လိုက်တဲ့တိုင်းဒေသပါတီတချို့ရဲ့သဘောထားကိုပြောပြမှာပါကျွန်တော်ကတော့ဇော်ထပ်ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုဝင်ဘာ17ရက်နေ့စွဲတက်ထားရဲ့ပြည်အောင်စုအရေးကိစ္စနဲ့ဆက်လင်းပြီးကန့်ကန့်လိုက်တဲ့စာကိုမနေ့ကရှားလိုက်ကြောင်းနဲ့ Federal Democracy ပြည်အောင်စုပေါ်ထွန်းလာဖို့လိုလားကြောင်းကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကဒီနေ့နိုဝင်ဘာ18ရက်မှာတုံ့ပြန်တဲ့သဘောထားထုတ်ပြန်လိုက်တာပါ။ဒါကြောင့်ဒီကန့်ကန့်မှုအပေါ်မှာအကောင်းမြင်တဲ့ဘက်ကရှိပြီးပူးပေါင်းဆောင်ရွက်မှုကနေငြိမ်းချမ်းရေးအတွက်လားလာကောင်းတွေရှိလာနိုင်ကြောင်း KSPP ဥက္ကဋ္ဌဒေါက်တာဒူးကြက VOA ကိုပြောပါတယ်။
ဒါဖြစ်နေတာကတော့ဒါလည်းဆိုရှိတာကျွန်တော်ကအခုမိသားစုကအများကြီးအရေးကြီးတယ်။မိသားစုရဲ့လက်ရှိလူရှိရင်ဒါလည်းဖက်ဒရယ်ဒီမိုကရေစီဒီကနေအမေပေါ်ထွန်းလာတော့အဲ့ဒါကိုကျွန်တော်ကအခုလိုဒီလမ်းကပေါ်လာတဲ့အနေစားပြမှာဒီဆယ်ဒီဖက်ဒရယ်ဒီမိုကရေစီကနေပေါ်ထွန်းလာအောင်စစ်တမတော်တော့လက်ရှိတာလက်ဆောင်သားပြီးလည်းလက်ဆောင်သားမှုလူလားတဲ့ဆောင်ကြောက်ကြတာ။အဲ့ဒါကျွန်တော်ရဲ့ပေါ်ထွန်းဖြစ်လာ။
NLD ဘက်ကပြည်အောင်စုအရေးအတွက်တိုင်းသားတွေနဲ့အတူဆောင်ရွက်မယ်ဆိုတဲ့ကဏ္ဍချက်ကိုကြိုဆိုကြောင်းဒါပေမဲ့ဒီသဘောထားဟာလက်တွေ့ညှိနှိုင်းဆောင်ရွက်ရတဲ့အချိန်မှာကိုက်ညီရလားဆိုတာစောင့်ကြည့်ရအောင်မှဖြစ်ကြောင်းရခိုင်မျိုးသားပါတီဘက်ကတုံ့ပြန်လိုက်တာပါပါတီဒုဥက္ကဋ္ဌဒေါ်အေးနုစိန်က VOA ကိုအခုလိုပြောပြပါတယ်ကျွန်တော်တို့
ဆိုင်လိုက်နေတယ်ကြိုဆိုပါတယ်နော်အချိန်ပိုင်းမှာဆိုရင်တိုင်းသားတွေနဲ့ဆွေးနွေးမယ်ဒါပေမဲ့ညှိနှိုင်းတဲ့အစီအစဉ်ရှိဘူးဒီလိုဟိုပြပြတာကပြောခဲ့တာပဲလေကျမတို့ကကြားကြည့်တာဆိုတော့အခုကျတော့အားလုံးကိုလက်တွဲဆောင်ရက်ကြလိုက်မယ်လို့ပြောနေတယ်ဆိုတဲ့စာကလေးချုပ်တယ်ဆိုတဲ့တော့ပြည်ထောင်စုအရေးမှာဒါမင်္ဂလာရှိတဲ့ကိစ္စကောင်းတယ်နိုင်ငံရေးအလားတာဖြစ်တယ်အဲ့တော့ပြောနေအလုံးနဲ့လည်းညီဖို့လိုတယ်နောက်တကယ်နိုင်ကြတဲ့အခါမှာရောဒီနိုင်ရဲ့ပုံတွေပေါ့လေလုပ်ငန်းရှင်တွေတို့တော့ကျမတို့ဆောင်ကြည့်ရမယ်ဒီအခါလည်းရှိပါတယ်ဒါပေမဲ့ကျမတို့ဒီစားပေါ်မှာတော့ကျူးစပါတယ်
ဒီမိုကရေစီနဲ့ဖက်ဒရယ်ဘာကိုအရင်ဦးစားပေးမလဲဆိုတဲ့ကိစ္စတွေကလည်းနောက်ဆုံးနှွေးမှုတွေကလည်းကြပြိုင်နက်ထက်လုပ်ဖို့မျှော်လင့်ကြောင်းတိုင်းသားပါတီတချို့ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကဒီမိုကရေစီဖက်ဒရယ်ပြောင်းစုတည်ဆောက်ဖို့နိုဝင်ဘာ12ရက်မှာဗဟိုကသဘောထားထုတ်ပြန်ပြီးကန့်လန့်ခဲ့ရလို့ပြီးခဲ့တဲ့စနေနေ့ကသတင်းသမားတွေကိုပြောခဲ့ရပါ။
တော်တန်းလာရေးဆိုကျွန်တော်တို့ကလည်းစံဖို့လည်းပဲပါတီတော်လည်းပေါ့စံနာပါတီဖြစ်ရမယ်ဆိုတော့ဒီတော်ဆုပါတီပေါ့နော်ဖြစ်ရမယ်ဆိုရင်ဒီနေ့ဒီတော်ရက်လာဆိုတော့အခုဒီမန်တဲ့ကျေးဇူးမှာတော့ဒါလို့ပွဲမှာကြာမယ်ဆိုတဲ့ခံရမှရှိတယ်အဲ့ဒါကြောင့်လည်းကြာတယ်
လက်ရှိသတ်တော်တတားမှာလဲအာနာယပါတီတိုင်းရင်းသားပါတီတွေနဲ့တတ်မတော်ကြသုံးပွင့်ဆိုင်ပြန်လှန်ဆွေးနွေးမှုကတူညီရဲ့လမ်းကြောင်းမပေါ်ဆောင်နိုင်လို့ဖွဲ့စည်းပုံပြင်ဆင်ရေးကလည်းမအောင်မြင်ခဲ့သလိုပြည်သူ့သတ်တော်တိုင်းရင်းသားရေးရာနဲ့ပြည်တွင်းညီညာရေးပေါ်ဆောင်မှုကော်မတီကလက်နက်ကင်တိုက်ပွဲတွေနဲ့ပဋိပက္ခဖြည့်ရှင်းရေးမှာလုံဆောင်မှုနှိမ့်ကွရလို့ထောက်ပြနေရလဲရှိပါတယ်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဌာနပြည်အောင်စုဝန်ကြီးဦးကျော်တင်ကတော့ ရခိုင်ပြည်နယ်အရေးကိစ္စဟာလက်ရှိအဆိုရရဲ့ဒုတိယသက်တမ်းကာလမှာလဲဦးစားပေးအနေနဲ့ရှိနေဦးမယ်ဆိုတာနိုဝင်ဘာ15ရက်ကလုပ်တဲ့အာဆီယံကုလသမဂ္ဂအစည်းအဝေးမှာပြောခဲ့တာပါ NLD ပါတီအနေနဲ့1990နဲ့2015ထွေထွေရွေးကောက်ပွဲရလဒ်တဲ့2020ရွေးကောက်ပွဲမှာရခိုင်နှုန်းအများဆုံးနဲ့နိုင်ခဲ့ပြီးပြည်အောင်စုလွှတ်တော်အတွက်အမှတ်နေရာ396နေရာရခဲ့ရပါအမေရိကန်ဗြိတိန်အိန္ဒိယပြင်သစ်နဲ့ဩစတြေးလျနိုင်ငံတွေကအလိုက်ရ NLD ပါတီကိုဂုဏ်ပြုကြောင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီအတွက်ပံ့ပိုးသွားမယ်အကြောင်းသဘောထားအသီးသီးထုတ်ပြန်ကြေညာခဲ့ကြပါတယ
်စင်တော်ဝင်းမင်ပါသမ္မတကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရွေးကောက်ပွဲအပြီးပထမဆုံးခီးစဉ်ဖြစ်စမ်းပြည်နယ်ကရွှေပြည်ကံတိုင်းစစ်ဌာနချုပ်ကိုသွားပြီးအင်အားအကြီးဆုံးတိုင်းဒေသလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA ဝါစီသွေးစည်းညီညွတ်ရေးတပ်နဲ့တွေ့ဆုံခဲ့တဲ့ပေါ်ဒီခီးစဉ်ရဲ့ထူခြားမှုကိုဝါတပ်ဖွဲ့ဆက်ဆံရေးတာဝန်ခံတွေနဲ့တုံ့တက်သူတူကိုမေးထားရမှာဝါတပ်ဖွဲ့ရဲ့လာရှူယုံဆက်ဆံရေးတာဝန်ခံဦးညီရန်ကအခုလိုဆက်ရှင်းပြပါတယ
်ဒီရေကောက်ပွဲပြီးတော့ဒီပထမဆောက်လို့တော့ပြောလို့ရတာပေါ့နော်ဒီလိုပဲတွေ့နေကြပါတမတော်ဆောင်းဆောင်ပိုင်းနေနဲ့ကိုဗစ်ဂူးစက်တုံးကပေါ့နော်တွေ့လာတာလည်းဒီခောက်နဲ့ဆိုရင်တော့ဒီနှစ်ကြိမ်သုံးကြိမ်ရှိပြီ
ဒါအပြင်အခုတွေ့ဆုံခဲ့တဲ့ဝါထူဒေတာတောင်ပိုင်းစစ်ဒေတာတစ်ခွန်တရဲ့တာချီလေးယုံဆက်ဆံရေးတာဝန်ခံဦးစန်းပင်းကလည်း
ဒီကောက်ပွဲအောင်မြင်နေပြီးတော့ဒါလည်းဒီကဖိုင်လပါဘောဗျာအဓိကတော့သူကဒီကျိုးဒေတာဖွံ့ဖြိုးရေးတန်းကျုံနဲ့လာနေတဲ့အင်ဂျင်နီယာတွေပါနေပါဗျာအဲ့ဒီနောက်တော့တန်းကျုံနဲ့လည်းဒီဘက်ကလည်းသူတည်းမရောက်ပဲကြာတော့ဒီ mindset ပဲပေါ့နော်ကိုဗစ်ရောဂါချိန်ချုပ်တာဘယ်လိုလဲတော့ပဲကျွန်တော်သိရတာနော
်ဒါပေမဲ့အခုလိုဒီကိုဗစ်ကူညီအရင်စက်တင်ဘာလဆန်းတုန်းကလည်းဝါတပ်ဖွဲ့နဲ့မတွေ့ခင်နဲ့တွေ့ပြီးကရင်နဲ့မိုင်းလာဖွဲ့လိုအခြားတိုင်းရင်းသားတပ်တွေနဲ့မတွေ့တော့ပဲဒီတစ်ခေါက်မနေ့ကပဲနေပြီးတော့ပြန်သွားခဲ့တဲ့အပေါ်ဒီခီးစင်ရဲ့ထူးခြားမှုကိုမေးရမှာမြမရင်ကျန်းရေးကိုထဲထဲဝဝင်ပါဝင်လာခဲ့တဲ့သုံးသက်သူဦးညိုအောင်မြင့်က
အဓိကတော့ UWSA ကောင်းတကြီးပေါ့နော်အဲ့ဒီရဲ့နိုင်ငံရေးရောစီးရေးရောအဓိကဦးဆောင်နေအဖွဲ့ကိုလည်းဒါရှင်းပြတယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့တမ်တော်ဘက်ကနေပြီးတော့ဒီဟိုအဖြစ် UWSA လို့ဖွင့်မျိုးကျွန်내ဒီမြန်မာနေဆက်မှာရှိနေတဲ့အဖွဲ့တွေပေါ်မှာဒီစိုးရိမ်စိတ်ပေါ့နော်အခုလိုရွေးကောက်ပွဲအပြီးမှာ NLD ဆိုတာအနိုင်ရရှိပြီးရဲ့အချိန်အပြီးမှာတော့သူ့အနေနဲ့တော့ဒီတိုင်းသားတွေရဲ့စိုးရိမ်မှုကိုတပ်မတော်ဘော်ဒါဘလို့ရှိတယ်တိုင်းပြည်ရဲ့အချိန်ကြီးတရက်ကြည့်တော့တိုင်းသားတွေရဲ့စိုးရိမ်မှုကိုလျှော့ချပေးနိုင်တယ်လို့ကျွန်တော်ထင်ပါတယ
်ဒီနေရာမှာအခုလိုတပ်မတော်ထိတ်ဆုံးကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါဘကတွေ့ခဲ့သူဥညီကရဲ့နိုင်ငံရေးအဆင့်အရေးပါမှုကိုမေးရမှာဥညီရန်ကပဲထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဖို့ခက်နေပုံကိုအခုလိုရှင်းပြပါလေ
ကျွန်တော်တို့ဒီဝါပြည်နယ်တောင်ပိုင်းတစ်ခုနဲ့စစ်တေတာရဲ့ဒုတိယနိုင်ငံရေးမှုပေါ့နော်။ဘာကြောင့်ဆိုရင်တော့ဒီထက်မကကျွန်တော်တို့အပြန်လန်တွေ့ဆုံဖို့တော့ရှိတယ်။နော်ဘာကြောင့်ဆိုရင်တော့ဒီကိုဗစ်အတော့ပင်းဆိုတော့လည်းတွာလာဖို့အဆင်မပြေဖြစ်တဲ့အခါကြတော့လေနော်ကျွန်တော်တို့ကတော့ဒီအရင်ကတည်းကရောဒီတမတော်ခေါင်းဆောင်ပိုင်းတွေနဲ့အစိုးရခေါင်းဆောင်ပိုင်းတွေနဲ့ဒီလိုပဲကောင်းမွန်တဲ့ဆက်ဆံမှုတွေရှိနေပါလား
။ဦးညိုမြင့်ကလည်းဝါတပ်ဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကအသက်အရွယ်ရလာပြီးခီးသွားရခက်ချင်ဖြစ်တာမို့အခုလိုအစ်စ်နဲ့တွေ့တာဖြစ်နိုင်တယ်လို့သုံးသပ်ပြပါတယ
်ဒီချင်းတုံနဲ့နီးတဲ့နေရာကတော့ဒီဝတ်တောင်ပိုင်းလို့လည်းပြောလို့ရတာပေါ့နော်ဒီဥက္ကဋ္ဌောက်ချမ်းတွေပါလို့ဆိုလည်းအဲ့ဒီလည်းကြီးလာပြီးကျွန်မရေးအနေထားပါလို့ဒီတော်ပါပဲလို့ထင်ပါလို့
တစ်ချိန်ထဲမှာဝါတပ်ဖွဲ့အနေနဲ့အစိုးရပါတီ NLD ရဲ့ရွေးကောက်ပွဲအောင်ပွဲကိုအင်္ဂါနေ့ကဝမ်းမြောက်ကြောင်းဂွန်ပြူတာပို့လိုက်တာနဲ့တရုတ်အစိုးရကလည်းအလားတူစာပို့လိုက်ချိန်မှာဒီခီးစဉ်ဖြစ်လာတာကထူးခြားမှုရှိပါလားလို့မေးရမှာဦးညီရန်ကအ
ော်ဒါတော့ဒီတိုက်ဆိုင်မှုပါပဲဒီရက်ပိုင်းတွေပဲထုတ်နေကြဆိုတော့ဒါတိုက်ဆိုင်မှုပါကျွန်တော်မှတ်မိတလားတော့အရင်တုန်းကဒီအရွေးကောက်ခံရတဲ့ဒီ NLD လည်းကျွန်တော်တို့ဝမ်းမြောက်ဂုဏ်ပြုသဝင်လွှာပေးပို့တာပဲဒါPDT ရဲ့လုံးဝရွေးကောက်ပြီးမြတ်ပဲဗာဒီအကောင်ဆောင်ဆိုလည်းကျွန်တော်တို့ကောင်းဆောင်လို့ပဲမှတ်ယူပါတယ
်အချိန်တည်းမှာဦးညိုအောင်မြင့်ကလည်းအေးအေးရခိုင်တက်မတော်ရဲ့ရခိုင်ပြည်နယ်မှာလုံခြုံရေးချောင်းရွေးကောက်ပွဲမလုပ်နိုင်ခဲ့တဲ့နေရာတွေမှာပြန်လုပ်ပေးရေးတောင်းဆိုချက်ကိုတက်မတော်ဘက်ကကြိုဆိုလိုက်ပြီးကူပေါင်းဆောင်ရွက်ဖို့ဖြစ်လာတဲ့အနေအားမှာဒီလိုဒီရက်စီဝါတပ်ဖွဲ့အတွက်လည်းဒီခီးစဉ်ကရှင်းပြဖို့ရည်ရွယ်ပုံရတယ်လို့ဆိုပါတယ်
တော်တော်ကာဝေးဦးစီးချုပ်အနေနဲ့အေးအေးဘက်ကနေကြီးညာတဲ့အပေါ်မှာပြန်ပြီးတော့အဓိကတော့ရွေးကောက်ပွဲအဲ့ဒီအတွက်ကြောင့်ဒီ UWSA အနေနဲ့ဒီပုံမှာသိလဲသိကျင်မယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီအတွက်ကြောင့်ဒီရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်တိုးတက်မှုတွေကိုအဓိကရှင်းပြခြင်းတယ်လို့ကျွန်တော်ထင်ပါတယ
်အခုလိုတက်မတော်ဘက်ကနေအရင်အကျန်းဖက်ဖွဲ့ဖြစ်သတ်မှတ်ထားတဲ့အေးအေးရခိုင်လက်နက်ကိုင်တပ်ရဲ့တောင်းဆိုချက်ပေါ်ကြိုးစိုးလိုက်တဲ့ပေါ် ဥညီရံကလည်းထပ်ကြိုဆိုလိုက်ပါတယ်အဲအတန်းဖက်တဲ့အခွဲလို့မတတ်မှတ်ပဲနဲ့ပေါ့နော်ဆွေးနွေးဖို့ဆွေးနွေးဖက်အနေနဲ့ဟိုလက္ခဏာရင်တော့တကားဖွင့်ပေးနိုင်တော့တိုးတက်တဲ့အခင်းချင်းတွေဖြစ်ရင်တော့ကျွန်တော်တို့လည်းဖြစ်စေချင်တယ်ပေါ့နော်ဥညီရံကပဲအခုနောက်ဆုံးဖြစ်လာတဲ့ဒီတပ်ဖက်ကကြိုဆိုမှုပူးပေါင်းဆောင်ရွက်ဖို့ရှိနိုင်တယ်လို့သုံးသပ်ပြပါတယ်ခင်ဗျာကျွန်တော
စီဘတ်ဆိုင်ရာသိပ္ပံပညာရှင်တွေကပြောပါရယ်ဒါပြင်ပြင်းထန်တဲ့ယောဂလက္ခဏာတွေလည်းခံစားရနိုင်ခြေရှိတယ်လို့ဆိုပါရယ်ဒီကြောင့်လည်းပတ်သက်ပြီးတော့ AV သတင်းဆောင်ပါကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာအမတော်မှာ COVID-19 ယောဂကူးစက်မှုတွေပြင်းပြင်းထန်လာနေချိန်မှာပဲ COVID-19 ယောဂဟာစီးကျူယောဂဝေဒနာရှင်တွေအတွက်ဘလောက်ထိအန္တရာယ်ပိုရှိရဲဆိုတာကိုမိမောင်းထိုးပြနေတယ်လို့စီးကျူယောဂကိုလေ့လာနေတဲ့နိုင်ငံကစီးပတ်ဆိုင်ရာသိပ္ပံပညာရှင်တွေကပြောပါတယ်ဒီမှာနိုင်ငံအပအဝင်ကမ္ဘာတော်မှာ COVID-19 ကြောင့်ပြည်ဆုံးသူတွေထဲမှာစီးကျူယောဂဝေဒနာရှင်တွေလည်းအတော်များများပါဝင်တာကိုတွေ့ရပါတယ်ဟောင်ကောင်မှာရှိတဲ့တရုတ်တက္ကသိုလ်ရဲ့စီးကျူနဲ့အဝလွန်ယောဂဆိုင်ရာပမောက္ခဂျူလီယာနာချိန်ကတော့ COVID-19 ယောဂဟာစီးကျူယောဂဝေဒနာရှင်တွေအတွက်ပိုပြီးတော့အန္တရာယ်ဖြစ်စေတယ်ဆိုပြီးတော့ပြောပါတယ
် If we use the UK as an example because they got national data
ဒါနဲ့ပတ်သက်ပြီးတော့အောက်ဆိုတက်ဆိုပေါင်းခရူဟိုးမန်ကတော့
Relationship between COVID-19 and diabetes is bidirectional.
COVID-19 နဲ့စီးကျူယောဂကြားမှာအကျန်လန်ဆက်နွယ်မှုရှိပါတယ်။စီးကျူယောဂရှိတဲ့လူတွေကမကြာခဏ virus ကူးစက်ခံရပြီးတော့ရလဒ်တွေကပိုဆိုးပါတယ်။ပြီးတော့အဲ့ဒီ virus ကကမ္ဘာတစ်ဖက်မှာပြန်ပွားကုန်တယ်လို့တခြားလိလာမှုတွေကလည်းဆိုပါတယ်။စီးကျူယောဂဖြစ်နေတဲ့လူတွေမှာအထူးသဖြင့် type 1 အမျိုးအစားစီးကျူယောဂရှိသူတွေမှာဒီယောဂပုံပြီးအဖြစ်များပါတယ်။စီးကျူယောဂရှင်တွေရဲ့သွေးထဲမှာကြကြာတက်များနေတာကြောင့်ခန္ဓာကိုယ်တွင်းဇီဝထိန်းချုပ်မှုအတွက်အန္တရာယ်ပိုရှိပြီးသူတို့အတွက်အချိန်ကြီးပိုပြီးတော့ဆိုးစေပါတယ်
။လူမ14ရက်နေဟာကမ္ဘာလုံးဆိုင်ရာစီးကျူယောဂတိုက်ဖျက်ရင်းနေဖြစ်ပါတယ်။စီးကျူယောဂဖြစ်နေတဲ့သူအများစုကအဝလွန်နာနဲ့ကိုခန္ဓာလုံးရှားမှုနေတာတွေကြောင့်ဖြစ်တဲ့ type 2အမျိုးအစားဖြစ်တယ်လို့စီးကျူယောဂလေးလာတွေ့ရှိမှုအသစ်တစ်ခုကဆိုပါတယ်။ကမ္ဘာတော်မှာအဝလွန်နာအစာအာဟာရမပြည့်ဝတာနဲ့လူနေမှုပုံစံပြောင်းတဲ့နိုင်ငံတွေများလာနေတဲ့အတွက်စီးကျူယောဂဝင်တာခံစားရတဲ့သူတွေလည်းတိုးလာနေပါတယ်။အဲ့ဒီစီးကျူယောဂရဲ့ဒဏ်ကိုအကြီးအမားဆုံးခံရတာကတော့တရုတ်၊အိန္ဒိယ၊ဘရဇိုး၊မက္ကဆီကို၊အင်ဒိုနီးရှား၊အီဂျစ်၊ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်၊တူရကီနဲ့ထိုင်းနိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်။ဒီလေးလာတွေးရှိမှုအရာတော့ကမ္ဘာတော်မှာစီးကျူယောဂဝေဒနာရှင်ပေါင်း463သန်းကျော်ရှိပြီးဒီထဲကထပ်ဝက်နီးပါးလောက်ဖြစ်တဲ့218သန်းက type 2အမျိုးအစားဖြစ်ပါတယ်။စီးကျူယောဂဝေဒနာရှင်တွေထဲက80ရာခိုင်နှုန်းကဆင်းရဲတဲ့နိုင်ငံတွေနဲ့ဝင်ငွေအလယ်လက်ရှိတဲ့နိုင်ငံတွေကဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကတော့စီးကျူယောဂနဲ့ဒါနဲ့ဆက်ဆက်တဲ့ယောဂတွေကြောင့်ဒီဆုံးသူဟာ 4.2 သန်းရှိခဲ့ပါတယ်။ဒီထဲမှာမျက်စိကွယ်တာ၊ကြောက်ကပ်ပြင်းရင်းသွားတာလေဖြတ်တာနှလုံးယောဂဆောက်တာတွေပေါင်းပါတယ်မကြသေးရင်ကထွက်ရှိတဲ့အစီရင်ခံစာအရတော့လူမဲတွေနဲ့တိုင်းသားလူနည်းစုတွေအတော်များများမှာငကိုစီးကျူယောဂအခန်းတွေရှိနေတတ်တာကြောင့်ဒီလူတွေဟာ COVID-19 ယောဂခံရနိုင်ကြပုံများတယ်လို့လည်းဆိုထားပါတယ်ခင်ဗျာ
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု UAE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဒါရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American သံမအတန်းရင်းနေပါတယ်အခုဆက်လက်ပြီးကမ္ဘာသတင်းမီဒီယာထဲမှာပေါ်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်တင်ပြပေးတဲ့အစီအစဉ်ကိုနားဆင်ရမှာပါလာမယ့်9ရက်တက်တန်းအတွင်းမြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒဟာအခက်အခဲတွေကြားရရောက်နေတဲ့မျှော်လင့်ချက်တွေနဲ့ပဲဆက်သွားနေမှာပါဆိုပြီးအစကြီးရေးသားထားတဲ့ Sebastian Strangio ရဲ့How will Myanmar's election affects its foreign policy ဆိုတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးပါမယ်။အများမျှော်မှန်းသားသလိုနိုဝင်ဘာရွေးကောက်ပွဲကတော့ဒေါက်ဆန်းစုကြည်နဲ့ NLD ပါတီကိုဒုတိယကြိမ်အပြတ်သက်အွန်လိုင်းချင်းနဲ့တွေ့မြင်ခဲ့ကြပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေအရ25ရာခိုင်နှုန်းကိုစစ်တပ်ကနေရာယူထားတဲ့လွှတ်တော်မှာ NLD က 83.2 ရာခိုင်နှုန်းနဲ့အနိုင်ရရှိခဲ့ပြီးလွှတ်တော်နေရာစလုံးရဲ့ 68.9 ရာခိုင်နှုန်းကိုလွှမ်းမိုးချုပ်ကန့်နိုင်မှာဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒီအတွက်က NLD ကိုအစိုးရဖွဲ့စည်းစေနိုင်မှာဖြစ်ပြီးအသက်85နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုလည်းနောက်ထပ်5နှစ်သက်တမ်းအာဏာဆက်လက်တည်မြဲစေမှာဖြစ်တယ်လို့យေတာထားပါတယ်။ NLD အစိုးရတည်ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီး2020နဲ့2025ပါတီကြီးညာစာတမ်းနှစ်ခုကိုဆောင်းပါးထဲမှာနှိုင်းယှဉ်យေတာထားပြီးတိတ်ပြီးထူးထူးခြားခြားအပြောင်းအလဲတွေတွေးရမှာမဟုတ်ဘူးလို့ဆိုပါတယ်။ပါတီရဲ့2025ကြီးညာစာတမ်းထဲမှာပေါ်ပြပါရှိတဲ့အသေးစိတ်အချက်အလက်တွေဖြစ်တဲ့ပြန်လည်အကျိုးစီးပွားဖြစ်တွန်းဖို့ဖက်ဆက်လုပ်ငန်းများဆိုတဲ့အပိုက်ကို2020ကြီးညာစာတမ်းမှာချန်လှပ်ထားတာလွယ်ပြီးကျန်တဲ့နိုင်ငံခြားရေးမူဝါဒအားလုံးနီးပါးအတူညီနေတယ်ဆိုပြီးတော့မိုးသူစာ Singapore's ISEAS Yusuf Aishak Institute ရဲ့ရေးသားဖော်ပြချက်ကိုထည့်သွင်းကိုးကားထားတာတွေ့ရပါတယ်။တကယ်ဆို2025ကြီးညာစာတမ်းမှာလည်း1984အခြေခံဥပဒေပါနိုင်ငံများအငြင်းငြင်းစွာအတူရှင်တွဲနေထိုင်ရေးမူအတိုင်းနိုင်ငံကငြိမ်းချမ်းရေးနဲ့တဟဆတာဖြစ်ရေးဆိုတဲ့လွတ်လပ်တဲ့နိုင်ငံခြားရေးမူဝါဒကိုဖော်ပြထားတယ်လို့ဆောင်းပါးမှာညှိတာထားပါတယ်။တစ်ဆက်တည်းမှာပဲပုံမူရင်းနှီးကျွမ်းဝင်တဲ့နိုင်ငံကဆက်ဆံရေးကိုထူထောင်ဖို့လွတ်လပ်ပြီးတက်ကြွတဲ့နိုင်ငံခြားရေးမူဝါဒကိုကျင့်သုံးသွားမယ်လို့2025ကြီးညာစာတမ်းထဲမှာကတိကိုပြုထားပါတယ်။နိုင်ငံခြားရေးမူဝါဒအနေနဲ့2020-2025ပါတီကြီးညာစာတမ်းနဲ့အရတိတ်ထွေထွေတူတူမရှိပေမဲ့ NLD ရဲ့ရွေးကောက်ပွဲအောင်နိုင်မှုနှစ်ခုပေါ်မှာကွဲပြားတဲ့ထင်မြင်ယူဆချက်တွေလည်းရှိနေတယ်လို့ဆိုပါတယ်။2025မှာမြန်မာအရေးအပြောင်းလဲအတွက်မြင့်မာတဲ့မျှော်လင့်ချက်တွေရှိခဲ့တယ်လို့လူမျိုးရေးခွဲခြားမှုနဲ့မွတ်စလင်မုန်းဒီရေးပြန့်နှံ့လာမှုအပေါ်စိုးရိမ်ချက်တွေရှိခဲ့တယ်လို့យေတာထားပါတယ်။နောက်တိုင်းလေးလာသုံးသပ်သူတွေကတော့ဒေါက်အဆန်းစုကြည်ဟာဒီကိစ္စကိုထုတ်ပေါ်ပြောကြားဖို့အတွက်အသင့်တော်ဆုံးလူတစ်ယောက်အဖြစ်သုံးသပ်ကြပါတယ်။2020မှာတော့ NLD နဲ့သူ့ရဲ့ခေါင်းဆောင်မှုအပေါ်မှာအနောက်အစိုးရစိတ်ကောင်းစိတ်ဓာတ်တွေလုံးဝပါခဲ့ရတယ်လို့ဆိုပါတယ်။ဒီလိုနိုင်ငံကအမြင်ပြောင်းလဲလာမှုဟာတရုတ်ကိုဘလို့ကင်တွယ်မလဲစတဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးစိန်ခေါ်ချက်တွေကိုကင်တွယ်ရမှာဒေါ်အောင်ဆန်းစုကြည်အနေနဲ့ဗေးချက်နှံချက်ဖြစ်ပေါ်ရာရှိတယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့ကီလိုမီတာ2200လောက်ထိဆက်နေတာရဲ့ငယ်ဆက်ဒေသတွေကိုထိန်းချုပ်ထားတဲ့လက်နက်ကိုင်တိုင်းရင်းသားအုပ်စုတွေနဲ့တရုတ်တို့ယဉ်နီးတဲ့ဆက်ဆံရေးရှိကြရဲဆိုတာမြန်မာနိုင်ငံခြားရေးမူဝါဒရဲ့အရှိတရားအနေနဲ့ဆက်လက်တည်ရှိနေပါတယ်။တရုတ်ဩဇာကြီးတွားလာမှုအပေါ်မြန်မာအစိုးရရောစစ်တပ်ကပါစိုးရိမ်မကင်ရှိကြပေမဲ့ NLD ကတော့တရုတ်နဲ့ပတ်သက်လာရင်တိတိတသားကြီးမမထန်ထန်ဆက်ဆံပွဲမရှိဘူးလို့ဆိုပါတယ်မြန်မာအရေးစိတ်ကုန်နေကြတဲ့အနောက်နိုင်ငံတွေကြောက်လဲတရုတ်နိုင်ငံရဲ့တန်တမာရေးအကာအကွယ်ဟာဒေါက်တာဆန်းစုကြည်အတွက်မလုံတကူလို့ဖြစ်နေရပါတယ်တဲ့ဒါအပြင် NLD ရဲ့ပြည်တွင်းရေးမှန်းချက်ဖြစ်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးဆိုတာကလည်းတရုတ်နိုင်ငံအထောက်ပံ့ကအခင်အားကျနေစေဖြစ်ပါတယ်လာမယ့်9နှစ်မှာမြန်မာနိုင်ငံဟာလွတ်လပ်ပြီးတက်ကြွတဲ့နိုင်ငံခြားရေးမူဝါဒကိုပဲဥတည်ကျင့်သုံးလိမ့်မယ်လို့ညွှန်လင်းရပါတယ်။တရုတ်နိုင်ငံနဲ့ထိစပ်နေတာကိုချိန်မီကာမီရှိဖို့ချိန်ဝင်ရှာအနေနဲ့တခြားသောနိုင်ငံတွေနဲ့လည်းနိုင်ငံရေးစီးပွားရေးကိုချဲ့ထွင်တာမျိုးတွေလည်းရှိမယ်လို့အကြောင်းပြချက်ပေးထားပါတယ်။ဒါပေမဲ့ပထမ9နှစ်တက်တန်းအတွင်းလူအခွင့်အရေးနဲ့ပတ်သက်ပြီးတော့မေကွန်းထုတ်ခံရတာတွေခွဲခြားဆက်ဆံခြင်းနဲ့လူမျိုးရေးထောင်ချောက်တွေဆက်လက်ပြီးတိုးဝင်နေတာဟာအနောက်အင်အားကြီးနိုင်ငံတွေနဲ့တိုးမြင့်ဆက်ဆံမှုအတွက်အခက်အခဲတွေဖြစ်နေလိမ့်မယ်လို့ဆိုပါတယ်။ရလက်အနေနဲ့မြန်မာနိုင်ငံခြားရေးမူဝါဒဟာစီးပွားရေးနဲ့လုံခြုံရေးကဏ္ဍတွေမှာဒေသတွင်းနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဂျပန်၊ထိုင်း၊တောင်ကိုရီးယား၊စင်ကာပူနိုင်ငံတို့နဲ့ဆက်လက်ပြီးတော့တည်တံ့နေမှာဖြစ်ပြီးတရုတ်နိုင်ငံနဲ့တော့တည်တည်နေနေရှိမှာမဟုတ်ဘူးလို့ဆိုပါတယ်။ဖြူတင်းပဋိပက္ခတရုတ်လွှမ်းမှုကိုကြောက်ရွံ့စိတ်နဲ့တရုတ်ပြည်ရဲ့အကူအညီလိုအပ်မှုတွေကြောင့်တရုတ်ပြည်ဆိုင်ရာမြန်မာနိုင်ငံခြားရေးမူဝါဒဟာပြာများနေလိမ့်မယ်ဆိုပြီးတော့ရေးသားဖော်ပြထားပါတယ်။ပြေဆုံးကတော့ www.thediplomat.com မှာဝင်ရောက်ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သားညာအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒုစရနာစင်ညာမှာတော့မြမအရေးတုံ့တက်ချက်အစီအစဉ်ဖြစ်ပါတယ်။ရွတော့ပွဲမကျင်းပနိုင်ဘူးလို့ရွတော့ပွဲကော်မရှင်ကကြေညာထားတဲ့ရခိုင်ပြည်နယ်ကဒေသတချို့မှာရွတော့ပွဲကျင်းပဖို့အေးရခိုင်တပ်တော်ကတောင်းဆိုရဘူး။တပ်မတော်ကတူဆိုလိုက်ပါပဲ။တချိန်တည်းမှာပဲအမျိုးသားဒီမိုကရေစီဖက်ဒရယ်ကလည်းသူတို့အနေနဲ့အစိုးရစစ်ပြန်လဲဖွဲ့စည်းရခါအမျိုးသားပြန်လဲတင်ညာရေးအစိုးရမျိုးဖွဲ့စည်းမယ်လို့ပြောထားတာရှိပါတယ်။ဒီအခြေအနေတွေကြောင့်ရခိုင်ပြည်နယ်ရဲ့စိတ်အလားအလာကိုအကောင်းဆုံးဘလောက်ထိမျောလင်းနိုင်ပါသလဲ။ရခိုင်ပြည်နယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးစံကျော်လှနဲ့ကျွန်တော်ကြိုးစားတာဆွေးနွေးသုံးသပ်ထားပါရစေ။ဒီကလောလောဆယ်ဖြစ်ထွန်းလာနိုင်တဲ့အလားအလာကိုဦးစံကျော်လှကအခုလိုစတင်သုံးသပ်ပြပါရစေ
။လောလောဆယ်မှာတော့တစ်ဖက်တစ်ဖက်ပြည်သူ့ချုပ်ထုတ်ပြီးတဲ့နောက်မှာနေနေကတော်တော်လေးအင်းချမ်းသွားတဲ့သဘောရှိပါတယ်။ပြည်ပခတ်တယ်လေးမကြားတော့ဘူးဆရာကြီး။ဒီတန်းသာအပြုသဘောဆောင်ပြီးပါကမယ်ဆိုရင်ရေကောက်ပွဲပြီးအလွန်ကာလမှာလဲအေးအေးဆေးဆေးဖြစ်သွားနိုင်တဲ့အနေအထားမျိုးရှိပါတယ်
။အေးအေးဆေးဆိုတော့သူတို့တော်တော်ကြီးရမှာပေါ့နော်။ဒီဘက်ကတောင်းဆိုရဲအနေအထားနဲ့ဒီဘက်ကလိုက်ကြောနိုင်တဲ့အနေအထားအဲ့ဒီတောင်းဆိုမှုနှစ်ခုကရောဒီနိုင်စစ်သားနိုင်မဲ့အစီအစီရောက်နိုင်ပါသလားအပြစ်ခတ်ရဆက်ယူနောက်ပဲဖြစ်အောင်မထင်ပထမဆုံးကတော့
အခုထိကတော့ငွေသာထင်သာတောင်းဆိုမှုတော့တခုမှမရှိသေးဘူးဆရာ။ဟုတ်ကောဒီနိုင်ဆွေးနွေးတဲ့အခါတော့တဖက်နဲ့တဖက်ကပြောကြမှာပဲအဲ့လိုပြောကြတဲ့အခါမှာလိုတာရှိမယ်ပိုတာရှိမယ်အလွယ်တကူနဲ့ရှောရှောမောမောဖြစ်ဖို့ဆိုတာကတော့ကျွန်တော်တို့အရှင်ကာလတစ်ခုကိုစောင့်ရပါမယ်
။ဟုတ်ကဲ့ဒါကတော့တိုက်ပွဲနဲ့ပတ်သက်တဲ့ကိစ္စအထူးသဖြင့်အေအေနဲ့တပ်မတော်ကြားကိစ္စပေါ့လေ။နောက်တစ်ခါမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းရွေးကောက်ပွဲနိုင်ပြီးနောက်မှာဒီတစ်ခါတော့မျိုးသားပြန်လည်ပြည်နယ်ရေးမျိုးသားညီညွတ်ရေးအစိုးရမျိုးဖွဲ့စည်းမယ်လို့ပြောနေတာကြားပါရတယ်။ NLD ယူကြည့်ကြတာဆိုလို့ရှိရင်လောက်ထိပြောထားလဲဆိုရင်ဒီပြည်နယ်တွင်မှာအမတ်အများစုအနိုင်ရတဲ့ပါတီကိုဝန်ကြီးချုပ်ရွေးခွင့်အဲ့ပါတီကရွေးပြီးတင်ပြတဲ့ဝန်ကြီးချုပ်ကိုခတ်မဲ့ဆွဲသဘောတော့မှသူကတော့အတိအကျမပြောနိုင်သေးဘူးလို့ပြောတယ်ဆိုတော့အဲ့ဟာတကယ်ဖြစ်လာနိုင်မှာလားအဲ့တော့ဒီမျောမှန်းနိုင်တာလားခင်ဗျာ
ကျွန်တော်တို့ဒီပြည်ခဲတဲ့စင်ဟာအတွေ့အကြုံရဆိုတော့အဲ့လိုထင်ယုံကြည်လို့တော့မရသေးဘူးဆရာအခုရခိုင်ပြည်မှာအခုလက်ရှိအနေအထားမျိုးမှာလည်း NLD က9နေရာနိုင်ထားတယ်တကယ်လို့များရေကောက်ပွဲဆက်ပြီးတော့လုပ်မယ်ဆိုရင်ရခိုင်ပါတီတွေကနိုင်လာနိုင်ကြအကြောင်းရှိပါတယ်။ကျန်တဲ့နေရာ20ဒီဟိုတင်းနေအဆင့်မှာဆိုရင်နေရာ20လောက်နေရာ20လောက်ကျန်တယ်ဆရာ။အဲ့တော့ဒီနေရာမှာရေကောက်ပွဲလုပ်လိုက်လို့ရခိုင်ပါတီတွေများများစားစားနိုင်လာရင်တော့ဒီ NLD အနေနဲ့စဉ်းစားဖို့ကောင်းပါတယ်။အခုအနေအထားမျိုးမှာတော့ဖိတ်ပြီးတော့မသိရသေးပါဘူး။ကြော်ရဆိုတာလည်းကျွန်တော်တို့အပေါ်မှာတခုမှမရှိသေးဘူ
း ENP ပါတီအနေနဲ့ပေါ့လေမဲအများစုနိုင်လာခဲ့ပြီဆိုရင်ညွန်မန်းတက်ကဘယ်အထိထားပါလဲတော့ပါတီကရွေးချယ်တဲ့ဝန်ကြီးချုပ်ကိုတမနာကအတူပြုပေးစေခြင်းသလားဒုတိယမဟုတ်ဒီအဆင့်ထိနေရာပဲနဲ့လည်းပဲညှိနှိုင်းသွားမယ်ဆိုရက်ပြင်ဆင်ချက်များရှိပါသလားခင
်အဲဒါတော့ကျွန်တော်တို့သူတို့နိုင်ညှိနှိုင်းမယ်ဆိုတာကတော့ကျွန်တော်တို့တော့ဖို့အရှင်စောပါသေးတယ်ဆရာဒါတော့ဒီကြားရဲ့ကာလမှာဖြစ်ပေါ်လာတဲ့အခင်းချင်းပေါ်မှာဒီလိုပြောရမှာပဲ
ဆိုတော့အခုနိုင်ဖို့လို့တော့လုံးဝမျောမှန်းချက်ထားနိုင်နေပေါ့နော်အခုပြပြဒီကောက်ပွဲပြုလုပ်လာမယ်ဆိုရင် EMD ကအများစုနိုင်တော့နိုင်တယ်လို့ဆိုတာပေါ့လေ
အခုဂျန်တဲ့နေရာတွေမှာရွေးကောက်ပွဲကိုဆက်ပြီးတော့လုပ်မယ်ဆိုရင်တရားတော်တော်များများကိုဒီခိုင်ပါတီတွေနိုင်ကြမှာပဲအထူးသဖြင့်ကျွန်တော်တို့ဒီ EMD ကနိုင်မှာပါတခြားတခြားရခိုင်ပါတီတွေကလည်းနိုင်ရှင်အများကြီးရှိပါတယ
်ဟုတ်ကဲ့အဲ့တော့တကယ်လို့ညီနိုင်ဖြစ်မယ်ဆိုရင်အောက်ခြေအဆင့်အနည်းဆုံးငါတို့ဒီအဆင့်ရရင်တော့လက်ခံညီနိုင်မယ်ဆိုတော့ bottom line ပေါ့လေအဲ့လိုသတ်မှတ်ထားချက်ကိုရှိပါလားခင်ဗျာအောက်ခြေအဆင့်ဒီအဆင့်ကိုသဘောတူညီရရင်တော့လက်ခံမယ်ဆိုတော့သတ်မှတ်ချက်မျိုးကရှိပါလားစဉ်းစားကြည့်ကြလား
လောလောဆယ်မရှိသေးပါဘူးဆရာ
ဆိုတော့ဖြစ်နိုင်ခြေကတော့ဟိုအမြင်ဆုံးကတော့ဝန်ကြီးချုပ်ဖြစ်နိုင်မယ်သူကလည်းပြောကြတယ်ပေါ့လေဒီအစိုးရထဲမှာအစိုးရအဖွဲ့ဝင်တွေဟာဒီဒီခိုင်ပါတီတွေကဖွဲ့ဝင်တွေလည်းပါဝင်လာနိုင်တယ်ရုပ်စွာဆွေးနွေးလောက်ပြီးတော့ပြောကြပါခင်ဗျာဆိုတော့ကျွန်တော်အဲ့ဒါသိချင်လို့အဲ့လောက်ပြီးဆိုရင်ရော တော့ကျင်းလာတော့တယ်လို့ပြောမှာပါတီကျင်းမှာမနှိယသူထင်တယ်ဥစ္စာနဲ့တော့
မနှိယသေးပါဘူးကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့အစ်ဒီဝင်ပြောပြီးမှကျွန်တော်ဆောင်ရွက်ရမယ့်တိစ္ဆာဖြစ်ပါတယ်ခုလောလောဆယ်မှာကြော်လို့မရနိုင်သေးပါဘူ
းဟုတ်ကဲ့အဲ့ဒါနိုင်ငံရေးပိုင်းပေါ့လေနောက်တစ်ခုကရခိုင်ပြည်နယ်ရဲ့ဖွံ့ဖြိုးရေးပိုင်းဒီလိုညီညာရေးရသွားတယ်ဆိုရင်ကိုပဲရခိုင်ပြည်နယ်မှာအင်မတန်အောက်ကြနောက်ကြဖြစ်နေတဲ့ထွတ်ထုံကြနေတဲ့စီးပွားရေးတွေပြန်လည်လုံရမယ့်ကိစ္စတွေအများကြီးရှိနေပါလိမ့်မယ်။အဲ့ဒီဟာကဘလောက်ထိလုံနိုင်မယ်ထင်ပါလေတကယ်လို့အပြစ်ခတ်ရဆဲရဆိုရင်အစင်းဆောင်နိုင်ကိုစီးပွားရေးပြန်လည်ထွန်ရေးကိုစတင်လုံနိုင်မယ်ထင်ပါသလား။လုံဝါညီညာရေးလိုအပ်ပါသလား။တချို့ပြည်နယ်တွေမှာလည်းအပြစ်ခတ်ရဆဲယူနေအပြစ်ရအဖွဲ့တွေနဲ့ညှိနှိုင်းပြီးတော့ပြည်နယ်ဖွံ့ဖြိုးရေးလုပ်နေကြတာတွေဥစဉ်ကတော့ကြားမှာဖြစ်ပါတယ်။အဲ့ဒီရခိုင်ပြည်နယ်ဖွံ့ဖြိုးရေးအလားအလာနဲ့ဆက်ဆက်ပြီးသုံးသပ်ပြပါခင
်။အပြစ်ခတ်ရဆဲတာလုံနေတော့ဒီကဖွံ့ဖြိုးရေးတာကြီးတိုးတက်လာမယ်လို့အဲ့လိုပြောလဲချက်ထားလို့မရသေးဘူးပါမရသေးပါဘူးအခုတောင်မှကျွန်တော်တို့ကဒီအခုတိုက်ပွဲတဲ့ကာလအတွင်းမှာပြည့်စစ်တော့တဲ့အခြေအနေကိုတော့မနေစူးစမ်းပြီးတော့ကျွန်တော်တို့ရှောက်လိုက်ရဦးမယ်ဒီကဒီပြည့်ခတ်ရစစ်တာကနေတစင်းငင်းချမ်းရေးကိုဆောင်ရွက်ပြနိုင်ကိုလိုပါတယ်အဲတကယ်တော့ငင်းချမ်းရေးဆိုတာကလည်းဒီတိုင်းရင်းသားတွေတောင်းဆိုနေတဲ့အခြေအနေမျိုးတစ်ခုခုကိုရောက်ပြီးမှစစ်မှန်တဲ့ငင်းချမ်းရေးဆိုတာဖြစ်လာမှာကျပါလေအဲ့လိုအမျိုးတွေကိုမရောက်သေးရဲ့ညှိချလေဆိုလို့ပြောလို့ရအောင်အခြေအနေမျိုးကခက်ခဲတယ်အဲ့တော့ကျွန်တော်ပြောချင်တာကကျွန်တော်တို့နိုင်ငံမှာဒီကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုတဲ့ Federal Democracy ပုံစံမျိုးညံ့ညံ့ဆန်းဆန်းဖြစ်လာနိုင်တော့ဒါညှိချရေးလေဖြစ်လာမှာပဲအဲ့ဒီနောက်ပိုင်းမှာအားလုံးကျွန်တော်တို့အင်ဂျင်အရှင်းဆောင်နဲ့ကျွန်တော်တို့ဟာဒီဖွံ့ဖြိုးတဲ့နိုင်ငံတစ်ခုကိုကျွန်တော်တို့တည်ဆောက်နိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့အခုလောလောဆယ်မှာတော့ဒီဥစ္စာညထားကြဆိုပဲစီပင်းဆောင်တဲ့ဒုက္ခတွေရိကိစ္စအဲ့ကိစ္စတွေကိုအရင်ဖြေရှင်းရမယ်ဆိုတော့အဲ့ကိစ္စရောအချိန်နေဘလောက်ထိဆိုးနေပါ့မလဲအခုလောဆယ်အခုတပြင်းလောက်ဆရာဘာရှိရလဲ။ဘာလုပ်ရမလဲသူ။
အခုဆိုတော့ဆရာတို့သိတဲ့အတိုင်းပဲလေဒီမှာစီပင်းဆောင်တွေနေတာမဟုတ်ဘူးနှစ်သိန်းတော်လောက်ရှိတယ်။အဲ့ဒီထက်မှာကိုယ်လည်းငါပြတ်တော့တဲ့လူရှိတယ်။တင်းဆုံးတော့တဲ့လူရှိတယ်မင်းကပဲကျွန်တော်တို့လက်တော်မှာမိခွန်းအောင်မေးလို့ဒီကြားထဲမှာဒီလူတွေအပေါ်မှာနှလုံးရှင်းမင်းနေတဲ့ဒီလူတွေအပေါ်မှာဘလို့လုချမလဲအဲ့လိုပုံစံမျိုးကျွန်တော်တို့မှာဒီကြားကာလာထဲမှာကိုပြက်စစ်သွားတာအတွက်ကျွန်တော်တို့မှာလုဆရာခံယူဆရာပြီးအများကြီးရှိပါတယ်ဒီကတော့ကျွန်တော်တို့ကဒီအပြစ်ခံရစစ်တယ်ဆိုရင်တစ်ဖက်ကလည်းအစိုးရဘက်ကပုံမူစူးစမ်းတယ်ဆိုရင်တော့ဒီကိစ္စရေးပိုင်းလောလောဆယ်မှာတို့ရဲ့ကိုနေရာကိုပြန်ပြီးတော့ကိုဒီသားကိုသွားပြီးတော့လုံနိုင်တိုင်နိုင်တဲ့အနေအထားမျိုးကိုတော့တောက်ရှိလာပါပ
ါဟုတ်ကဲ့အခုကျွန်တော်တချို့သတင်းကြပါရင်တပ်မတော်ဘက်ကစခန်းတွေမှာအလန်းအဖြူတွေထောင်ထားတယ်ဒါစစ်စာပေါ့လေအပြစ်ခတ်ရတဲ့ဆွဲသဘောနောက်ပြီးတော့ပင်ပေါ်မှာလည်းပဲအလန်းအဖြူတွေလွင့်ထားတယ်လို့ကြားပါတယ်စစ်သင်္ဘောတွေမှာဒါတပ်မတော်ဘက်ကအဲ့တော့အေးရခိုင်တပ်တော်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုတုံ့ပြန်တဲ့အထူးမျိုးသတင်းကြပါလဲခင်ဗျာ
အဓိကကတော့ကျွန်တော်ဘာတစ်ခုမှမကြသေးဘူးဆရာ
အမေလောလောဆယ်တိုက်ခိုက်မှုအပတ်တိုက်ဒီတိုက်ပွဲတွေဘာတွေတော့မရှိဘူးပေါ့ခင
်ဗျတိုက်ပွဲတွေကတော့တော်တော်ကိုအလုံးဝလောလောဆယ်မရှိဘူးလို့ပြောလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့ဒီရခိုင်ပြည်နယ်မှာညီညာရေးရကြပြီဆိုရင်ပေါ့လေအေအေနဲ့ညီညာရေးသူတွေမျိုးအပြစ်ခတ်တွေရဆဲကြပြီတိုက်ပွဲတွေရသွားပြီဆိုရင်ဘုဘဲရောက်ဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့သူစုံတရားပြည်လည်မှုရနိုင်တဲ့လမ်းကြောင်းပွင့်လာတယ်ထင်ပါလား
ဟုတ်ပါကောရောက်တော့တဲ့ဒီဒုက္ခသင်္ကန်းပတ်သက်လို့ကတော့မြန်မာနိုင်ငံအနေနဲ့ဒီအဲ့ဒီစိစကမစဉ်းစားလို့မရဘူးကျွန်တော်တို့အားလုံးစဉ်းစားရမှာပဲအလောလောဆယ်တော့ဒီအစိုးရဖက်ကလည်းအကောင့်တွေဖော်နေတာတော့ရှိပါတယ်တော်တော်အေးအဖွဲ့ကတာမန်တယောက်နဲ့တယောက်တစ်ခက်ရစစ်တာလုံးနဲ့ဒီကိစ္စမှာဖြစ်ဖြစ်ဝင်ပါဝင်ဆောင်ရွက်ဖို့ဆိုတာတော့မဖြစ်နိုင်သေးဘူးလို့ယူဆပါတယ်အဲ့လိုလုပ်ဖို့အတွက်တရားဝင်လုပ်ပိတ်ခွင့်တွေရဖို့လိုတယ်အဲ့လိုတရားဝင်အခွင့်အရေးတွေရပြီးမှဒီကိစ္စတွေကဆောင်ရွက်လို့ရမှာပါ။လောလောဆယ်တော့ဒီကိစ္စကဒီလက်ရှိတာဝန်ယူနေတဲ့အစိုးရကိစ္စပဲဖြစ်ပါလေ
။အဲ့ဒီအခုနောက်ဆုံးဖြစ်ပေါ်တိုးတက်လာတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဥစ္စာညော်လားဘယ်လောက်ထိအကောင်ညော်မှန်းထားပါလဲ။ဘယ်အထိဖြစ်လာနိုင်တယ်လို့ညော်မှန်းပါသလဲ
။ဒီချင်းကျွန်တော်အနေနဲ့
တခုဟုတ်ကဲ့ပြောပါ။
တယောက်ကိုတယောက်နားလေသဘောပေါက်ပြီးတော့အဖြစ်ခတ်တွေရထားကြတယ်။အဲ့ဒီကနေတစ်ဆင့်တရားဝင်အဖြစ်ခတ်ရတာမျိုးအဲ့ဒီကနေတစ်ဆင့်ဒီမှာတန်ခါလုံးညှိချရည်တီညှော်လင့်ပါလေအခုညှိချရည်နဲ့ပတ်သက်လို့အဓိကစဉ်းစားနေရတာကဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေအဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့သူတို့ကတစုတဝဲနေဆိုတော့ဒီအေအေနဲ့ဆိုရနဲ့နားလည်မှုအပေါ်မှာ လူကြည့်ပြီးတော့အခြားတခြားပူပေါင်းပါဝင်နေတဲ့အဖွဲ့အစည်းတွေကလည်းနိုင်လေမှုရနိုင်လေမလို့ပြောလဲပါတယ်။အတနည်းပြောရရင်တော့ဆရာကြီးဒါညီချင်းရဲ့အတွက်ရောက်ရှိပါပဲ။ပြောလဲချက်ထားနိုင်တဲ့ညီချင်းရဲ့ရောက်ရှိလို့ပြောလို့ရပါတယ်
။ဟုတ်ကဲ့ညီမဒီမှာညှော်လင့်ပြီးတော့ညှော်လင့်သလိုဖြစ်လာတဲ့ဟာလည်းဂျုံလဲဘူးတော့စံတရားစိတ်ကတော့တထင်းချင်းရှိနေတုန်းဖြစ်ပါတယ်။တကယ်လို့များမအောင်မြင်ခဲ့ရင်ဆိုးဆုံးအခြေအနေကဒုံရင်းပြန်ရောက်သွားနိုင်ပါသော်ခင်ဗျာ။အဲ့တော့ဒီဆုံးမှန်ပြီလား
။အဲဘာလို့ပြောမြန်မာနိုင်ငံရဲ့ညီချင်းရဲ့အနေအထားမျိုးကအဲ့လိုသဘောရှိပါတယ်။ဆွေးနွေးလိုက်တိုက်ပွဲဖြေလိုက်တမီးတော်ပြောလိုက်တော်အလွန်တရာပြန်ပြီးတော့ဆိုးသွားတဲ့အခြေအနေထိဥတည်သွားလိမ့်မယ်လို့တော့ကျွန်တော်လက်ချက်မထားပါဘူး။အဓိပ္ပာယ်ရတဲ့တော့ကျွန်တော်တို့ကစူးစမ်းပြီးတော့ဆောင်ရွက်တော့ကြရမှာပါ။
COVID-19 ရောဂါပိုးရှင်းဖြည့်စံသက်စစ်ဆေးတဲ့နေလန်တွေထဲမှာနှာခေါင်းနဲ့အာခေါင်းတုပ်ဘက်တွေယူပြီးစံသက်စစ်ဆေးတဲ့နေလန်တွေဟာဗိုင်းရပ်စ်ပိုးကိုစံသက်စစ်ဆေးတဲ့နေလန်တွေဖြစ်ပြီးသွေးကနေစံသက်စစ်ဆေးတဲ့နေလန်ကတော့ဗိုင်းရပ်စ်ပိုးကိုစံသက်စစ်ဆေးတာမဟုတ်ဘဲခန္ဓာကိုယ်ကတုံ့ပြန်တဲ့ခုခံစနစ် antibody ကိုစံသက်စစ်ဆေးတာဖြစ်တယ်လို့သိရပါတယ်။လက်တလောရောဂါပိုးကူးစက်ခံထားရခြင်းရှင်းဖြည့်ဆိုတာကိုဆုံးဖြတ်တဲ့နေရာမှာအထောက်အကူမဖြစ်တဲ့သွေးကနေစံသက်စစ်ဆေးတဲ့ test kit အကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။လူတယောက်ကဒီ COVID-19 ယောဂပိုးဝင်ရောက်ပြီးပထမလက္ခဏာပြတဲ့အချိန်ကစပြီးတော့တပန်းမြောက်တဲ့နေ့မှာသူ့ရဲ့သွေးကိုစစ်ဆေးမယ်ဆိုလို့ရှိရင်ယောဂပိုးရှိသူ100မှာ30ရာခိုင်နှုန်းကပဲဒီ antibody ထွက်တယ်ပေါ့နော်ပိုးရှိကြောင်ပြတယ်နောက်တစ်ခါသူတို့ကိုပဲနောက်ထပ်နှစ်ပတ်မြောက်တဲ့နေ့မှာပြန်စစ်လိုက်လို့ရှိရင်တော့ပိုးဝင်သူစုစုပေါင်းရဲ90ရာခိုင်နှုန်းမှာဒီ antibody ကိုကိုခံစနစ်ထွက်လာတယ် antibody ရှိတယ်ဆိုတာစံသက်တွေ့ရှိတယ်သုံးပတ်နဲ့အထက်မှာစစ်မယ်ဆိုလို့ရှိရင်တော့သူတို့က90ရာခိုင်နှုန်းအထိ antibody တွေစံသက်စစ်စစ်တွေ့ရှိတယ်အဲ့တော့ဒီအခြေအနေမှာမူတည်ပြီးဗာပြောနိုင်လဲဆိုတော့ဆရာတို့ကရောဂါပိုးဝင်ရောက်ပြီးတော့နော်ပထမဆုံးပြတဲ့လက္ခဏာကနေသုံးပတ်နော်နှစ်ပတ်နဲ့သုံးပတ်ကြာမှသာလျှင်ဒီသွေးကိုယူပြီးစစ်ဆေးတော့မှသာလျှင်သူ့ရဲ့ခန္ဓာကိုယ်တွေကိုပိုးဝင်ရောက်ဘူးလားမဝင်ရောက်ဘူးလားဆိုတာပြောနိုင်တယ်အဲ့တော့ပထမလက္ခဏာလည်းမသိဘူးပိုးဝင်ရောက်တာလည်းမသိပဲနဲ့ဒီသွေးကိုသွားပြီးစစ်ဆေးမယ်ဆိုရင်အကျိုးမရှိဘူးပေါ့နော်သူ့ကိုဆရာတို့ပြန်ပြီးသုံးသပ်ရတာမှအများကြီးအခက်အခဲဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီ community ပြည်သူလူထုတွင်းမှာဒီစစ်ဆေးနည်းကိုစံသက်မစစ်ဆေးသင့်ဘူးလို့လောဆယ်ကြံပြုထားတယ်ပေါ့နော်
COVID-19 တန်လျာရှိလို့နှာခေါင်းနဲ့အာခေါင်းတုပ်ဘက်တွေယူပြီး virus ပိုးကိုစံသက်စစ်ဆေးကြည့်လိုက်တဲ့အခါ virus ပိုးကိုမတွေ့ရှိရတာကြောင့် virus ပိုးဝင်ရောက်ခဲ့ပြီးခန္ဓာကိုယ်ကခုခံတိုက်ထုတ်လိုက်နိုင်တာလားဆိုတာကိုသိရဖို့အတွက်သွေးကနေစစ်တဲ့ test kit နဲ့စံသက်စစ်ဆေးကြည့်လို့ရပါတယ်။ဒါတလို့ virus ပိုးရှိမှရှိကိုသိဖို့ဆိုရင်တော့သွေးကနေစစ်ဆေးတဲ့နည်းလမ်းကိုအသုံးမပြုသင့်ဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကအကြံပေးပါတယ်။
အဲ့တော့ဘလို့အခြေအနေတွေမှာစစ်ဆေးသင့်လဲဆိုရင်လက္ခဏာရှိတယ်သူ့ကို COVID-19 ရောဂါလို့လည်းတန်လျာရှိတယ်ဒါပေမဲ့ခုန RT-PCR စစ်တော့လဲပိုးမတွေ့ဘူး Rapid Antigen Test စစ်တော့လဲပိုးမတွေ့ဘူးအဲ့တော့ဒီလိုလူတွေမှာနောက်နှစ်ပတ်သုံးပတ်မှသွားပြီးစစ်ဆေးလိုက်လို့ပိုးတွေ့ခဲ့တယ်ဆိုရင်တော့ဩဒါဆိုရင်တော့ခြေပိုင်းမှာပိုးရှိပြီးတော့မတွေ့မိတာပဲဖြစ်မယ်ပိုးဝင်ရောက်တာတော့တေးကြတယ်ဆိုတာလေးတစ်ခုပဲလက်တလောအနေနဲ့အကျိုးရှိတယ်ဆိုပြီးသုံးသပ်ထားတာရှိတယ်အဲ့တော့ပြန်ပြီးချုပ်ပြီးပြောမယ်ဆိုရင်တော့ဒီသူရနေစစ်ဆေးရတယ်ဒီ Rapidtest kit တွေကဆိုလို့ရှိရင်ဒီ false positive နဲ့ false negative လို့ခေါ်တဲ့ပါရွင့်မှုတွေရှိနိုင်တယ်ပေါ့နော်အဲ့တော့ false positive ဆိုတာရောဂါပိုးမရှိတဲ့သူမှာသူကဒီမှာ antibody ရှိတယ်ဆိုပြီးလာပြတယ်။မပြတဲ့အခါကျတော့ဟာသူမှာပိုးရှိပြီဆိုပြီးကျန်တဲ့စံသက်စစ်ဆေးနည်းတွေဆက်လုပ်တဲ့အခါမှာမပိုးမရှိဘူးဆိုတာသိသွားတဲ့အခါကျတော့လူနာအတွက်လည်းဒီစိတ်ပိုင်းဆိုင်ရာပြည်စည်းမှုတွေဖြစ်နိုင်တယ်နောက်ထပ်ဝင်ကုန်ကျကြတွေလည်းများတယ်ပေါ့နော်ဒီတက်ပိုးဆိုတာ false negative ပေါ့ပိုးရှိတယ်ဒါပေမဲ့ဆရာတို့စစ်ဆေးလိုက်တဲ့အခါမှာဒီ antibody မရှိဘူးအဲ့တော့ပိုးမရှိဘူးဆိုပြီးနေတဲ့အခါမှာလိုအပ်တဲ့စံသက်စစ်ဆေးကုသမှုတွေမရရှိပဲထောက်ကျနိုင်တယ်ပေါ့နော
်ဒီကနေစံသက်စစ်ဆေးတဲ့နည်းလမ်းဟာစစ်ဆေးရဲ့အခြေအနေနဲ့အချိန်ခါရီပေါ်မူတည်ပြီးကောက်ချက်ချဆုံးဖြတ်ရတဲ့နည်းလမ်းတစ်ခုဖြစ်တာကြောင့်ကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းတွေကသာစေကုသတဲ့အချိန်မှာအသုံးပြုရတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါပါတယ်
ဆိုဒီနည်းလေးတွေရှိတဲ့အတွက်ကြောင့်ဒီ test kit ကိုစံသက်စစ်ဆေးမဲ့သူတွေကျန်းမာရေးဒီဝန်ထမ်းတွေပဲဖြစ်တဲ့နားလည်တက်ကြွရမယ်ဘယ်လူနာကိုဘယ်အချိန်မှာဒီသွေးကိုစစ်ဆေးတယ်ဆိုတာသိမယ်သိပြီးမှထွက်လာတဲ့အပြေပေါ်မူတည်ပြီးတော့သုံးသပ်မယ်ဆိုတာကဒါစနစ်တကျကျွမ်းကျင်နဲ့ကျန်းမာရေးဝန်ထမ်းမှသာလျှင်ဆောင်ရွက်နိုင်တယ်ဒါကြောင့်ပြည်သူလူထုလက်ထက်မှာကိုမိမိသဘောနဲ့သွားပြီးတော့စစ်ဆေးလိုက်ခြင်းအပြင်ဒါဒီပိုးရှိတယ်လည်းမပြောနိုင်ဘူးပိုးမရှိဘူးလည်းမပြောနိုင်ဘူးလက်တလောက ဝင်ရောက်ခဲ့တာအရင်တော့ပိုးဝင်ထားတာကလည်းခုနပြောတယ်တကယ်ဝင်ရောက်တာလား false positive လို့မျိုးရှိနေတာလားဆိုတာလည်းမပြောနိုင်တဲ့အတွက်ဂျန်နဲ့စမ်းသက်စစ်ဆေးကြီးနဲ့စစ်ဆေးချက်တွေနဲ့တွဲဖက်အသုံးပြုမှသာလျှင်မှန်ကန်တဲ့ကောက်ချက်ကိုဆွဲနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ဒီတွေးရနေစစ်တဲ့ဒီ test kit တွေကိုတရားဝင်ဘက်တလော30လေဆိုတာဆရာတို့မကြရသေးဘူးဒါပေမဲ့ဆေးရုံ covid ကုတဲ့ဆေးရုံတွေမှာတော့ဒီလိုလေ့လာမှုတွေပြုလုပ်နေလိမ့်မယ်လို့ဆရာအနေနဲ့ထင်မြင်မိ
COVID-19 ကိုတေကနေစမ်းသပ်စစ်ဆေးတဲ့နည်းလမ်းဟာလက်တလောယောဂါပိုးရှိမရှိကိုအဆုံးဖြတ်မပေးနိုင်ပဲယောဂါရာဇဝင်နဲ့နမူနာယူတဲ့အခြေအနေအချိန်ခါတို့ပေါ်မူတည်ပြီးကောက်ချက်ချအဆုံးဖြတ်ရတဲ့စမ်းသပ်စစ်ဆေးမှုနည်းလမ်းတစ်ခုဖြစ်တာကြောင့်ကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းတွေရဲ့အဆုံးဖြတ်အောက်မှာသာအသုံးပြုတဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တက်တော့ပ
ါအခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်မှာပြည်ရဲ့သတင်းဘက်ကကစားခဲ့တဲ့ Damascus County ပြိုင်ပွဲမှာတော့အမေရိကန်ကကမ္ဘာအဆင့်တစ် Dustin Johnson အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီနေ့ Damascus County ပြိုင်ပွဲကိုပြီးခဲ့တဲ့ April ကကျင်းပဖို့လုံထားတာဖြစ်ပေမဲ့ virus ကူးစက်မှုတွေကြောင့်ရှူဆိုင်းခဲ့တာပါ။ဒီနေ့မှာတော့ Dustin Johnson ကစုစုပေါင်းရိုက်ချက်ထက်အချက်20ရှော့ရိုက်ပြီး Damascus Champion ဖြစ်သွားတာပါ။တတိယနေ့ကစားပြီးတဲ့အချိန်မှာသူကတစ်ချက်အသာနဲ့ဦးဆောင်နေပေမဲ့နောက်ဆုံးနေ့မှာ၄ချက်ထက်လျှော့ရိုက်ပြီးတော့ Australia က Cameron Smith နဲ့တောင်ကိုရီးယားနိုင်ငံသား Sung Jae In တို့ထက်၅ချက်အသာရပြီးတော့ပိုဆွဲသွားခဲ့တာပါ။အင်ဝဲတစ်လျှောက်သတ်မှတ်ရိုက်ချက်ထက်ချက်20လျှော့ရိုက်နိုင်လိုက်တဲ့အတွက်ဒါဟာ Master ပြိုင်ပွဲတစ်လျှောက်မှာရိုက်ချက်အနည်းဆုံးနဲ့ပိုဆွဲသူဖြစ်လဲစံချိန်တင်သွားခဲ့ပါတယ်
။ Yes, but I mean yeah, obviously having Tiger put it on was awesome and unbelievable and you know you could
Master Champion အစင်လာတိုင်းမနစ်ကချန်ပီယံကဒီနေ့ချန်ပီယံတစ်ကိုအစိမ်းရောင်ဂျက်ကအင်ဂျီဝတ်ပေးရတာဖြစ်တဲ့အတွက်ဒီနေ့မှာတော့ Tiger Woods ကသူ့ကိုအစိမ်းရောင်ဂျက်ကအင်ဂျီကိုဝတ်ပေးခဲ့ပြီးအဲ့လို Tiger Woods ကအစိမ်းရောင်ဂျက်ကဝတ်ပေးတာကိုခံရတဲ့ခံစားချက်ကဘာနဲ့မှမတူတဲ့ထူးခြားတဲ့ခံစားမှုဖြစ်တယ်ဆိုပြီးတော့ Dustin Johnson ကပွဲပြီးမှပြောပါတယ်ဒေါက်တာ2016တုန်းကအမေရိကန် Open ကိုတကြိမ်နိုင်ထားတာကြောင့်ဒါဟာသူ့အတွက်တော့ဒုတိယအကြိမ်မြောက်မေဂျာဆူဖလားလဲဖြစ်ပါတယ်ဗျာ အခုတခါတော့ Tokyo Olympic ပြိုင်ပွဲဘက်ကသတင်းကိုပြောပြပေးကြပါတယ်လာမယ့် Tokyo Olympic ပြိုင်ပွဲမှာပြည်သက်တွေကြီးကွင်းရလိမ့်မယ်လို့အပြည့်အဝယုံကြည်မှုရှိကြောင်းနိုင်ငံတကာ Olympic Committee ဥက္ကဋ္ဌ Thomas Bach ကဂျပန်နိုင်ငံ Tokyo မြို့မှာပြောလိုက်ပါတယ် IOC ဥက္ကဋ္ဌ Thomas Bach ဟာဂျပန်နိုင်ငံကိုအခုတစ်ပတ်အတွင်းနေရာကျတွားရောက်ခဲ့ပြီးတော့ဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းစဉ်တွေနဲ့ပြည်သက်တွေကိုကြီးကွင်းပေးပေးဆိုတာတွေကိုဆွေးနွေးခဲ့တာပါပြိုင်ပွဲကိုဘေးအန္တရာယ်ကင်းကင်းနဲ့ကျင်းပနိုင်ဖို့ IOC အနေနဲ့ဗပောင်းစုံကအစွမ်းကုန်ကြိုးပမ်းပြင်ဆင်နေပြီးတော့အဲ့ဒီအချိန်မှာကာကွယ်ဆေးရပြီဆိုရင်အားသာသမားတွေနဲ့ပြည်သက်တွေကိုဂျပန်နိုင်ငံကိုလာတဲ့အခါမှာကာကွယ်ဆေးထိုးပြီးသားဖြစ်အောင်လဲကြိုးပမ်းဆောင်ရွက်နေတယ်လို့ Thomas Bach ကပြောပါတယ
် This makes us also very very confident that we can have spectators
ဒီအချက်ကြောင့်ပဲရှင်းနေအိုလံပစ်ကျင်းပတဲ့အခါအိုလံပစ်အားကစားကွင်းတွေမှာပြည်သက်တွေကိုလက်ခံသွားနိုင်လိမ့်မယ်လို့ကျွန်တော်တို့အပြည့်အဝယုံကြည်ထားသလိုပြည်သက်တွေအနေနဲ့လည်းဘေးအန္တရာယ်ကင်းကင်းနဲ့ကြီးနိုင်လိမ့်မယ်လို့ယုံကြည်ပါတယ်
အဲဒီဥက္ကဋ္ဌဟာဒီခီးစဉ်အတွင်းမှာဂျပန်ဝန်ကြီးချုပ်ယိုရှိဟီဒီဆူဂါနဲ့တွေ့ဆုံခဲ့ပြီးတော့ဂျပန်ဝန်ကြီးချုပ်ကတော့သူတို့အနေနဲ့တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပသွားနိုင်ဖို့အတွက်အခိုင်အမာတန်လိမ့်တန်ချမှတ်ထားတယ်လို့ပြောပါတယ်။ဒါပြင် Thomas Bach ဟာတိုကျိုအုပ်ချုပ်ရေးမှူး2020တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပရေးဥက္ကဋ္ဌအပါအဝင်တခြားပြိုင်ပွဲတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ရဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုကိုချီးမြှင့်ခဲ့ပါတယ်။ဝင်းကျောင်းဟောင်းရှင်ဇိုအာဘေဟာအိုလံပစ်လှူရှားမှုကိုအကောင်းဆုံးစွမ်းစွမ်းတမန်ကြိုးပမ်းဆောင်ရွက်ခဲ့တယ်လို့ IOC ဘက်ကယုံကြည်တာကြောင့်အခုလိုချီးမြှင့်တာဖြစ်နေဆိုပြီးတော့လဲ Thomas Bach ကပြောပါတယ်ဒိုကီအိုလံပစ်ပြိုင်ပွဲကိုတော့ရှင်းနေဇူလိုင်လ23ရက်နေ့ကနေဩဂတ်စ်လ10ရက်နေ့အထိကျင်းပဖို့သတ်မှတ်ထားပါတယ်ခင်ဗျာဥက္ကဋ္ဌဘောလုံးသတင်းတွေကိုပြောပြပေးကြပါတယ်အင်္ဂလန်ဂိုးသမားဟောင်းလည်းဖြစ်ဂိုးနီးပြဟောင်းလည်းဖြစ်တဲ့ Ray Clements ကွယ်လွန်သွားခဲ့ပါပြီ Ray Clements ဟာနိုမာ15ရက်နေ့ကအသက်82နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့အင်္ဂလန်ဘောလုံးအဖွဲ့ချုပ်ကကြေညာပါတယ်
။ဗမန်စာစီးကျိတ်ကင်ဆာကိုနှစ်ပေါင်းများစွာခံစားခဲ့ရပြီးတော့တနင်္ဂနွေနေ့ကညဉ့်ညံ့သွားတဲ့ခွဲလွန်သွားခဲ့တာဖြစ်ကြောင်းညပေါင်းများစွာသူ့ကိုအားပေးခဲ့တဲ့သူတွေနဲ့ပရိသတ်တွေကိုကျေးဇူးတင်တယ်လို့လည်းသူမိသားစုကပြောပါတယ်။ဗမန်စာလေဘဘူးအသင်းတော်14နှစ်ကြာကစားခဲ့ပြီးတော့လေဘဘူးအသင်းအောင်မြင်ခဲ့တဲ့80ပြည့်လွန်နှစ်တည်းအတွင်းလေဘဘူးနဲ့အတူဥရောပဖလား3ချိန်ယောဘဘောလုံးဖွဲ့ချုပ်ဖလား2ချိန်မပေးချန်ပီယံဆု5ချိန်စတဲ့အောင်မြင်မှုတွေအများပြားရခဲ့ပါတယ်။အဲဒီနောက်တော့သူက Spurs အသင်းကိုပြောင်းခဲ့ပြီးတော့ Spurs နဲ့တူ UEFA ဖလားနဲ့ FA ဖလားတွေကိုရခဲ့ပါတယ်။သူက1980ပြည့်လွန်နှစ်နောက်ပိုင်းကာလတွေနဲ့80ပြည့်လွန်နှစ်အစောပိုင်းတွေမှာအင်္ဂလန်အသင်းအတွက်62ပွဲကစားပေးခဲ့ပါတယ်။အင်္ဂလန်ကိုယ်သမားဟောင်းဒေးဗစ်ဆီမန်ကလည်းအခုလို Clements ကိုဆုံးရှုံးလိုက်တဲ့အပေါ်မှာအလုံးဝမ်းနေကြောင်း Clements ကကိုယ်သမားကောင်းတစ်ယောက်ဖြစ်သလိုအင်္ဂလန်အသင်းမှာလည်းသူ့ရဲ့နှီးပြကောင်းတစ်ယောက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ Scunthorpe United အသင်းမှာကစားသမားဘွားကိုစောက်ခဲ့တဲ့ Ray Clements ဟာဘောလုံးကစားတာကနေအားယူပြီးတဲ့နောက်အင်္ဂလန်အသင်းရဲ့ဂိုးနှီးပြဖြစ်နေတယ်နှစ်ပေါင်းများစွာလုပ်ခဲ့သူဖြစ်ပါတယ်ခင်ဗျာ။အဒနီနာကွန်းရဲ့ကစားသမားဟောင်း Javier Mascherano ဟာဘောလုံးကစားတာကနေအားယူလိုက်ပါပြီ။အသက်36နှစ်ရှိဖြစ်တဲ့မန်ရှီယာနိုဟာအာဂျင်တီးနားနိုင်ငံကအက်စတူရီယန်နဲ့အစ်စ်မှကစားနေတာဖြစ်ပြီးတော့ပြီးခဲ့တဲ့နှောမှာ15ရက်နေ့ကသူဘောလုံးကစားတာကနေအနားယူပြီးလို့ချင်ညာလိုက်တာဖြစ်ပါတယ်။လီဗာပူးနဲ့ဘာစလိုနာအသင်းကွင်းလယ်ကစားသမားဟောင်းမန်ရှီယာနိုဟာကွင်းလယ်ကနေခက်ချမ်းချမ်းဖြတ်ထုတ်တဲ့ကစားဟန်တွေကြောင့်နာမည်ကြီးသူတစ်ယောက်ဖြစ်ပြီးတော့တစ်ခါတည်းမှာလဲနောက်တန်းခံစင်မှုအဖြစ်နဲ့စင်ကစားတဲ့သူပါကျော်ဘာစလိုနာမှာ၈နှစ်ကစားပြီးတော့ဘာစလိုနာနဲ့အတူလာလီဂါမပေးချန်ပီယံ၅ချိန်ချန်ပီယံလိဖလား၅ချိန်အပါဝင်အခြားဆူပလာတွေလည်းရခဲ့ပါတယ်။မက်ဆီယာနိုကသူ့ရဲ့ကစားသမားဘဝကိုအာဂျင်တီးနားနိုင်ငံ River Plate မှာစတင်ကစားခဲ့ပြီးတော့အဲဒီနောက် Premier League ကဝက်ဆမ်၊ Liverpool ၊ Barcelona အသင်းတွေမှာကစားခဲ့ပြီးအာဂျင်တီးနားလက်ရေးစင်အသင်းအတွက်148ပွဲကစားခဲ့ပြီးတော့ကမ္ဘာဖလား၄ချိန်အိုလံပစ်ပြိုင်ပွဲ၂ချိန်ဝင်ကစားခဲ့ပြီးတော့2008ဘေကျင်းအိုလံပစ်မှာတော့ရှေ့စစ်ရခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ပြည်ထောင်စုဟာလူသားအလုံးရဲ့မွေးရာပါအခြေခံလူအခွင့်အရေးအတွက်တန်ဋိဌာန်ချမှတ်ပြီးထူထောင်ထားတဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်။မွေးရာပါအခြေခံအကြဆုံးအခွင့်အရေးတွေထဲမှာဘာသာရေးလွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာတွေးခေါ်ပိုင်ခွင့်တွေလည်းပါဝင်တယ်လို့အမေရိကန်နိုင်ငံသားအဝန်ကြီးမိုက်ဖွန်ဖီယိုကအင်ဒိုနီးရှားနိုင်ငံမှာပြောကြားတဲ့မိန့်ခွန်းမှာပြောဆိုလိုက်ပါတယ်။အမေရိကန်ကဖျားသခင်ကောင်းကြီးပေးထားတဲ့အခွင့်အရေးကိုလေးစားလိုက်နာတယ်ဆိုတာဟာကျွန်တော်တို့ရဲ့အမျိုးသားစိတ်ဓာတ်ကိုအတိတ်ပဲဖွင့်ပေးလိုက်တာပါပဲလို့ဝန်ကြီးဖွန်ဖီယိုကအခုလိုပြောပါတယ
်။ Why America stood tallest.Among Western democracies and supporting your independence.
ဒါကြောင့်မို့လဲအင်ဒိုနီးရှားနိုင်ငံကိုလိုနီလက်အောက်ခံကလွတ်မြောက်ရေးအတွက်ထောက်ခံပံ့ပိုးပေးခဲ့တဲ့အနောက်နိုင်ငံတွေထဲမှာအမေရိကန်ဟာ၈၀နေမမမမအရက်တီနိုင်ဆုံးဖြစ်ခဲ့တာပါ။လွန်ခဲ့တဲ့အနှစ်20အတွင်းအင်ဒိုနီးရှားနိုင်ငံအတွင်ကူးပြောင်းရေးမှာအားအထရဆုံးအဖြစ်ရက်တီနေပါတယ်။ကျွန်တော်တို့ပြည်သူတွေအထူးတံပိုးထားတဲ့လွတ်လပ်မှုကိုပိုက်ထွေးပြီးအပြန်အလှန်နားလည်တီးခံကြရတဲ့ဆိုတဲ့အချက်ကြောင့်ပါပဲလို့ပြောသွားတာပါ။အင်ဒိုနီးရှားနိုင်ငံရဲ့တက်ကြွတဲ့ဒီမိုကရေစီရေးမှာဘာသာအလုံးတဟဇာတအတူရှင်တွဲနေထိုင်ကြတာကိုမြင်ကျင်ကြတဲ့လူထုစန္ဒာအမြင့်တွယ်ပြီးသားဖြစ်ပါတယ်။ကြားမမရွေးဘသူမဆိုယုံကြည်ရအောင်လွတ်လပ်စွာကိုးကွယ်ခွင့်ရှိကြောင်းရှင်းလင်းစွာဖော်ပြထားတဲ့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထင်ရှားတာဖြစ်ပါတယ်။အစ္စလမ်ဘာသာအနေနဲ့ခရစ်ယာန်သို့မဟုတ်ဗုဒ္ဓဘာသာနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့မဖြစ်နိုင်စရာအကြောင်းမရှိပါဘူးလို့ဝန်ကြီးဖွန်ပြောကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အစဉ်အလာအရအပြန်အလှန်တီးခံခြင်းနဲ့အများစုစည်းနေထိုင်ခြင်းဆိုတဲ့စိတ်ဓာတ်ကိုမွေးမြူမြေတောင်မြှောက်ပေးဖို့ဒီအချိန်မှာပိုလိုအပ်လာပြီလို့ဝန်ကြီးဖွန်ပြေဝါဆိုပါတယ
်။ Blasphemy accusations which destroy lives have become more common. Discrimination against non-official religion.
ဘာသာတရားကိုစော်ကားတယ်လို့စွပ်စွဲမှုတွေကြောင့်အသက်ဆုံးရှုံးရတဲ့အဖြစ်တွေဟာပုံမှန်သဘောပေါဖြစ်လာတာတွေ့ရပါတယ်။တရားဝင်မဟုတ်တဲ့ဘာသာကိုးကွယ်သူတွေကိုဒုတိယဒဏ်စာနိုင်ငံသားအဖြစ်ခွဲခြားဆက်ဆံပြီးနှိတ်ကွတာတွေနဲ့နစ်နာအောင်လုပ်နေတာတွေရှိပါတယ်လို့ပြောသွားတာပါ။ဘာသာအသီးသီးကိုကိုးကွယ်ကြသူအလုံးအတွက်သူတို့အခွင့်အရေးချိုးဖောက်ခံရသလားဆိုတာနဲ့ပတ်သက်လို့သူတို့ကိုယ်စားဘာသာရေးကောင်းဆောင်တွေကပို့ပြီးပြောဆိုပေးကြပါလို့ဝန်ကြီးပွန်ပီယိုကတိုက်တွန်းပါတယ်။ မြန်မာနိုင်ငံမှာလည်းတချို့ဒေသတွေမှာစစ်တပ်ကရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုအကြမ်းဖက်နှိပ်ကွပ်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကအာဆီယံအသင်းကြီးအနေနဲ့လူလူချင်းစာနာမှုစံပြဖြစ်အောင်တွန်းအားပေးနေပေမဲ့တရားမျှတရေးဆောင်ကျဉ်ပေးဖို့နှောက်နှေးနေသေးပါပဲလို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်။ဘာသာရေးလွတ်လပ်ခွင့်ရဲ့အနာဂတ်ကိုထဲထဲဝင်ဝင်ချိမ့်ချောက်နေတာကတော့တရုတ်ကွန်မြူနစ်ပါတီဖြစ်ပြီးမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်နဲ့ဖာလွန်ကောင်းကိုးကွယ်သူတွေစတဲ့ပြည်သူတွေကိုရံပြုတ်နေတယ်လို့ဝန်ကြီးဖွံ့ဖြိုးကသတိပေးလိုက်ပါတယ်။ဖျားသခင်ကောင်းကြီးပေးထားတဲ့ခွဲခြားလို့မရတဲ့မွေးရာပါအခွင့်အရေးဟာလူတိုင်းအတွက်ဖြစ်ပြီးလွတ်လပ်တဲ့နိုင်ငံတွေကလွတ်လပ်တဲ့ပြည်သူတွေအနေနဲ့ဒီအခွင့်အရေးတွေကိုမဖြစ်မနေခုခံကာကွယ်ကြရမယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ဖွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။ ဆရာဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်တာရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်စနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ကျန်တာပရင်းနေမနက်ခင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပြီးအခုတော့သတင်းအချင်းချုပ်ကိုတင်ပြသွားမှာဖြစ်ပါတယ်။မေဂန်အောင်လွှတ်တော်ဒီမိုကရက်အမတ်တွေကလက်ရှိအောင်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကိုဥက္ကဋ္ဌအဖြစ်ဆက်ပြီးနောက်ထပ်နှစ်နှစ်သက်တမ်းတိုးတောင်းဝန်ထမ်းဆောင်ဖို့ပြန်လည်အဆိုပြုလိုက်ပါတယ်။ဇန်နဝါရီလထဲမှာကျင်းပမဲ့အောင်လွှတ်တော်သက်တမ်းအသစ်စတင်တဲ့အခါဒီအဆိုပြုချက်အတည်ပြုတရားဝင်လာမှာဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရည်ရွယ်ထားတဲ့အစီအစဉ်ဒီအတီးပြူနိုင်ရေးပဲ့ကန်ရမှာတော့ခံယူချက်သဘောထားကွဲလွဲတာတွေရှိနေတာကြောင့်နန်စီပလိုစီအနေနဲ့အများစုတွေကလူနည်းစုကိုပဲဥဆောင်နိုင်ွယ်ရှိပါလေ။ဘိုတူနီကအောက်လွတ်တော်ဒီမိုကရက်အမတ်တွေကကယ်လီဖိုးနီးယားပြည်နယ်ကိုကိုစားပြုဒီမိုကရက်လွှတ်တော်အမတ်နန်စီပလိုစီကိုဥက္ကဋ္ဌဖြစ်ပြန်မဲမရှိအဆိုပြုလိုက်ကြတာဖြစ်ပါလေခင်ဗျာ။ဒီတိုင်းနိုင်ငံကမြေအောက်ဆက်ရုံတွေမှာယူရိုနီယံဗဟုကွာဆက်တပ်ဆင်မှုလုပ်ငန်းတွေစတင်နေတာသိကြကြောင်းကုလသမဂ္ဂအနုမြူစွမ်းရင်အေဂျင်စီကအတည်ပြုလိုက်ပါတယ်။ဒါပေမဲ့အီရန်နိုင်ငံကတော့နိုင်ငံရဲ့ယူရေနီယံတန့်စင်စွမ်းဆောင်ရည်ဟာအားလုံးချုပ်ကြည့်ရင်တိတိတသာတိုးလာတာမရှိဘူးလို့ညင်းဆိုပါတယ်။ဘိုဟိုကွာဆက်154ခုကိုအီရန်နိုက်တက်နျူကလ িয়ার ဆက်ရုံရဲ့နေရာအသစ်တစ်ခုတည်းရွှေ့ပြောင်းလိုက်ပြီးလုပ်ငန်းတွေကိုမကြာခင်ကစတင်လည်ပတ်နေပြီလို့ IAEA နုမြူစွမ်းရင်အေဂျင်စီညွှန်ကြားရေးမှူးချုပ်ကဗီယက်နမ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရူညာရီနီးယားပြည်နယ်မှာရုပ်ကိုတတ်မှတ်ပြီးမြန်မာအစိုးရကိုဖိအားပေးတောင်းဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးကအင်ကာနီကပြောကြားလိုက်ပြီးမြန်မာအစိုးရကိုဖိအားပေးဖို့အတွက်မိတ်ဆွေနိုင်ငံတွေကိုလည်းတောင်းဆိုသွားမယ်လို့ပြောပါတယ်။ရူညာရီဘန်နီစပြန်နိုင်မယ်ဆိုတဲ့ရုပ်ကိုမြန်မာအစိုးရအနေနဲ့တတ်မှတ်ပေးဖို့တောင်းဆိုမှာဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကဒီလူတွေကိုပြန်ပို့ပေးဖို့အစဉ်နဲ့ရှိနေတယ်လို့ဝန်ကြီးမွန်မန်းကပြောတာကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရောက်နေတဲ့ရူညာရီမြန်မာဘက်ကပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်တရုတ်မြန်မာသုံးဝန်းဆိုင်လမ်းစဉ်တစ်ခုကိုလည်းချမှတ်ဆောင်ရွက်နေတယ်လို့ဝန်ကြီးမွန်မန်ကပြောပါတယ်။ကြာသပတေးနေ့မနေ့ VOA အစီအစဉ်လေးကိုဒီမှာပဲအဆုံးသတ်တော့မှာပါ။ VOA အစီအစဉ်လေးကိုအားပေးနားဆင်ကြည့်ရှုကြတဲ့မြန်မာပြည်ပြည်သားအပေါင်းကာယောဂဘီအန်ဒီကကင်းဝေးပြီးကြိုရှင်ဝေဟာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.